Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်အောက်တိုဘာလ17ရက်တနင်္ဂနွေနေ့ညနေ6:00ကနေ9:00အထိအစီအစဉ်တွေကို line to meter 16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်းပါဒီနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးတော့မှာပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမသင်္ကီထိုက်ပါ။တူရကီကဆန္ဒပြပွဲအတွင်းဘုံးပေါက်လို့လူပေါင်း95ဦးတို့သေဆုံးခဲ့ရမှုကြောင့်နိုင်ငံတော်ပူဆွေးဝမ်းနည်းနေကြပြီးထောင်နဲ့ချီတဲ့ပြည်သူတွေမြို့တော်အန်ကာရာမှာစုဝေးပြီးအစိုးရဆန့်ကျင်ရေးကြွေးကြော်နေကြပါတယ်။ဆီးရီးယားနိုင်ငံတွင်မှဆင်ခဲပေါက်ကွဲစေတဲ့လက်နက်တွေပထမဆုံးအချိန်အသုံးပြုနေတယ်လို့လူခွင့်ရဲ့အဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ရွေးကောက်ပွဲနီးလာတာနဲ့အမျှစစ်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာပြည်သူတွေကိုမဲပေးပိုင်ခွင့်မရှိအောင်လှုံ့ဆော်နေပါသလားဆိုပြီးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကမေးခွန်းထုတ်လိုက်ပါတယ်
ဒီလိုနေသားမျိုးမှာသူစစ်တွေနေရာနှံ့ဖြစ်နေတော့ဒါကဒီရွေးကောက်ပွဲကိုနောက်ဆုတ်ဖို့တမင်တကာလုပ်တာလားလို့ပေါ့လေအ ਨੇ ဆုံးအဖြစ်ကအဲ့ဒါလို့မဟုတ
် UNFC ဒေါက်တာဦးနိုင်ဟန်သာပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍအကြောင်းနဲ့လာမယ့်အမေရိကန်သမ္မတရွေးချယ်ပွဲနဲ့စီးပွားရေးဆက်ဆက်နေပုံသတင်းဆောင်ပါတွေကိုနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငင်ထိုက်တဲ့မမှုဖြူတို့ကပြောပြပေးပါအောင်ရှင်
တူရကီနိုင်ငံအန်ကာရာမြို့တော်ကငြိမ်းချမ်းစွာဆန္ဒပြပွဲအတွင်းဘုံးပေါက်ကွဲမှုနှစ်ကြိမ်တိုင်တိုင်ဖြစ်ပွားပြီးအနည်းဆုံးလူပေါင်း95ဦးတို့သေဆုံးခဲ့ရတဲ့အပေါ်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်ဝန်ထမ်းပူဆွေးနေကြသလိုထောင်ပေါင်းများစွာသောပြည်သူတွေအန်ကာရာမြို့လယ်ကိုစုဝေးကြပြီးတူရကီအစိုးရကိုဆန့်ကျင်ရေးကြွေးကြော်နေကြပါတယ်အစောပိုင်းတုန်းကအဆောင်ကြီးတင်းတင်းကြပ်ကြပ်ချထားပြီးပိတ်ထားတဲ့မနေ့စနေနေ့ဘုံကွဲခဲ့တဲ့နေရာမှာတော့တချို့တွေလာရောက်ပြီးတော့ပန်းတွေလာပြီးတော့ချနေကြပါတယ်မြို့တော်အန်ကာရာရဲ့ဥလုစ်အရက်ကယထာဘူရာယုံရဲ့ပြမခိန်းနားမှာမနေ့စနေနေ့ဘုံပေါက်ပွဲခဲ့တာဖြစ်ပြီးလူပေါင်း246ယောက်တို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းဝန်ကြီးချုပ်ယုံကနောက်ဆုံးထုတ်ပြန်ထားတဲ့ထိခိုက်ဒဏ်ရာရမှုစီးရင်မှာဖော်ပြထားပါတယ်အလုသမားအဖွဲ့တွေနဲ့လူမှုအခြေပြုလူမှုအဖွဲ့အစည်းတွေကစီစဉ်တဲ့လူမှုစုဝေးမှုကြီးမှာပါဝင်ချမဲ့သူတွေအများအပြားသေဆုံးစေဖို့ရည်ရွယ်ပြီးတိုက်ခိုက်တာဖြစ်တယ်လို့လည်းယူဆနေကြပါတယ်။ဘုံးပေါက်ကွဲတဲ့နေရာမှာခတ်ပြည်သူဒီမိုကရက်တစ်ပါတီကိုထောက်ခံတဲ့အဝါရောင်အလံတွေအဝတ်အပိုင်းအစတွေနဲ့အတူအလောင်းတွေပြန့်ကျင်းနေပါတယ်။ဒီတိုက်ခိုက်မှုရဲ့နောက်ွယ်မှာ ISIS စစ်သွေးကြွဒါမှမဟုတ်တရားမဝင် PKK ပါတီကိုဆန့်ကျင်တဲ့တူရကီအမျိုးသားရေးဝါဒီတွေရှိနိုင်တယ်လို့အကဲကတ်တို့ကခန့်မှန်းကြပါတယ်။ဒါပေမဲ့တိုက်ခိုက်မှုကိုဘယ်အဖွဲ့ကလှုံ့ဆော်နေဆိုတာကိုတော့မသိရသေးပါဘူးတူရကီသမ္မတရစ်စစ်ထေရဲ့အာရဂန်ကတော့ဒီတိုက်ခိုက်မှုဟာတူရကီနိုင်ငံရဲ့ညီညွတ်မှုနဲ့ငြိမ်းချမ်းရေးအပေါ်တိုက်ခိုက်တဲ့အလွန်ဆက်ဆုပ်ရွံရှာပွဲကောင်းတဲ့လုပ်ရဖြစ်တယ်လို့ပြစ်တင်ရှုတ်ချထားပါတယ်။ဒါ့အပြင်နိုင်ငံလုံးချုပ်ရေးကိစ္စကိုလှုံ့ဆော်ဖို့အတွက်လာမယ့်3ရက်အတွင်းစီစဉ်ထားတဲ့တခြားကိစ္စတွေကိုလည်းဖျက်သိမ်းထားပါတယ်။တူရကီဝန်ကြီးချုပ်ကတော့အကြမ်းဖက်မှုကိုတိုက်ဖျက်ဖို့ပြည်သူတွေစည်းလုံးညီညွတ်ကြဖို့နဲ့နိုင်ငံမှာဝန်ထမ်းအောက်မွေဖွဲ့အဖြစ်သုံးရကြာကျင်းပဖို့ပန်ကြားလိုက်ပါတယ်။ဒါအပြင်ဒီတိုက်ခိုက်မှုကိုအသေးခံဘုံခွဲသမားနှစ်ယောက်ကလှုပ်ဆောင်ခဲ့တဲ့လက္ခဏာတွေတွေ့ရတယ်လို့လည်းပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်ကဘူးမြို့တော်မှာဒီနေ့တနင်္ဂနွေမနေ့ခင်းလူသွားလူလာများနေတဲ့အချိန်မှာနိုင်ငံခြားတပ်ဖွဲ့ဝင်တွေပါဝင်တဲ့လုံခြုံရေးကွန်ဗိုင်တပ်ဖွဲ့တစ်ခုကိုတာလီဘန်အသေးခံဘုံခွဲသမားကကားဘုံခွဲတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုကြောင့်အရသာ3ယောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပေမဲ့နိုင်ငံတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာမှုရှိမရှိဆိုတဲ့သတင်းကိုထုတ်ဖော်ပြောဆိုတာမျိုးမရှိပါဘူး။သတင်းတွေအရအာဖဂန်နစ္စတန်မြို့တော်ရဲ့လူထုရက်တဲ့ရပ်ကွက်ထဲမှာလူနာရင်ကားတွေဝင်ထွက်သွားလာနေတာတွေ့မြင်ခဲ့ကြရပါလိမ့်။ကားပုံးခွဲဖို့သုံးတဲ့ကိုရိုလာကားက Humvee မော်တော်ယာဉ်တစ်စင်းကိုဝင်တိုက်ပြီးထိခိုက်မှုနည်းနည်းရှိခဲ့ပေမဲ့ဘယ်သူမှမသေးဘဲလူ3ယောက်ဒဏ်ရာရလို့စေုံတင်ခဲ့ရတယ်လို့ရပ်တပ်ဖွဲ့အကြီးအကဲ Abdul Rahman Rahimi ကပြောဆိုပါလိမ့်။ပျက်စီးသွားတဲ့စစ်တပ်မော်တော်ယာဉ်ကိုဒေသခံရုပ်မြင်သတင်းအဖွဲ့တွေကတိုက်ရိုက်ထုတ်လွှင့်ပြသခဲ့ပါတယ်။နေတိုးတပ်ဖွဲ့တွေဥဆောင်တဲ့ထောက်ပံ့ရေးတပ်ဖွဲ့ပြောခွင့်ရသူကသူတို့ရဲ့ရင်တန်းလုံခြုံရေးကွန်ဗွိုင်းကိုထိခိုက်ခံခဲ့ရတယ်လို့အတည်ပြုပြောဆိုပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေကိုတာလီဘန်ပြောခွင့်ရသူဇာဟူလူမဂျူဟစ်က VOA ကိုပေးပို့ခဲ့ပြီးဒီတိုက်ခိုက်မှုဟာကွန်တက်စ်အပါအဝင်အာဖဂန်နိုင်ငံကိုနိုင်ငံခြားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုကြောင့် သိဆုံးရတဲ့ဆရာဝန်တွေအရသားတွေအတွက်လက်တော့ပြန်တာဖြစ်တယ်လို့ပြောဆိုပါတယ
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာရုရှားတို့ထုတ်လုပ်တဲ့စင်ကဲပေါက်ကွဲတဲ့ဘုံမျိုးစားတစ်မျိုးကိုပထမဆုံးအကြိမ်ဖြစ်သုံးစွဲနေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကဒီကနေ့ပြောဆိုလိုက်ပါတယ်ရုရှားတို့ရဲ့သတင်းနှစ်ပတ်ကြာဆီးရီးယားနိုင်ငံပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်းစင်ကဲပေါက်ကွဲတဲ့ဘုံတွေကိုရုရှားတို့ကိုယ်တိုင်အသုံးပြုခဲ့သလားဒါမှမဟုတ်ဆီးရီးယားအစိုးရစစ်တပ်ကိုထောက်ပံ့ပေးအပ်သလားဆိုတဲ့အပေါ်မှာလည်းစိုးရိမ်မှုတွေတိုးပွားစေတယ်လို့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကပြောဆိုပါတယ်ဆီးရီးယားနိုင်ငံတွင်းမှာစင်ကဲပေါက်ကွဲစေတဲ့လက်နက်ခဲယမ်းတွေကိုအသုံးပြုရာကြောင်းနောက်လာမယ့်နှစ်တည်းအတွင်းရက်သားတွေကိုထိခိုက်စေမယ့်အရေးမှလည်းစိုးရိမ်စရာကောင်းတယ်လို့ HRW ရဲ့အရှိအလဲပိုင်းဆိုင်ရာညွှန်ကြားမှုနာတင်းဟိုရီကပြောပါတယ်ရုရှားဘက်ကရောဆီးရီးယားအစိုးရဘက်ကပါစင်ကဲပေါက်ကွဲစေတဲ့စစ်လက်နက်တွေကိုအသုံးမပြုကြဘဲနှစ်နိုင်ငံစလုံးတို့အနေနဲ့နိုင်ငံတကာတားမြစ်ချက်ကိုကြံ့ကြာမှုမရှိဘဲပူးပေါင်းသင့်တယ်လို့လည်း HRW ရဲ့အရှိအလဲပိုင်းဆိုင်ရာညွှန်ကြားရေးမှူးကပြောဆိုခဲ့ပါတယ်အလက်ပိုမြို့ရဲ့အနောက်တောင်ဘက်15ကီလိုမီတာအကွာကခပ်ဟလပ်ရွာနီးမှာစင်ကဲပေါက်ကွဲစေတဲ့လက်နက်အကျဉ်းချန်တွေနဲ့လေထဲမှာပေါက်ကွဲနေတဲ့ပုံတွေကိုရိုက်ယူထားတဲ့ဓာတ်ပုံတွေနဲ့ဗီဒီယိုတွေကိုအခြေခံပြီး HRW အဖွဲ့ကြီးကအစင်ခန်းစာထုတ်ပြန်ခဲ့တာဖြစ်ပါတယ်မနေ့စနေနေ့ကဆီးရီးယားနိုင်ငံဟာမလာတီကီယာအစ်တလီနဲ့ရာကာခဲနို့အတွင်းအစ္စလာမ်မီအစွန်းရောက် ISIS တို့ရဲ့ပြစ်မှတ်63ခုကိုရုရှားတို့လေကြောင်းကနေတိုက်ခိုက်ခဲ့ပြီးဒီကနေ့မှလည်းလေကြောင်းကနေဆက်လက်တိုက်ခိုက်နေတယ်လို့လည်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောဆိုပါတယ်ရှင
်ဒီနေ့တနင်္ဂနွေနေ့စောပိုင်းကဂါဇာကမ်းမြောင်ဒေသမှာအစ္စရေးတပ်ဖွဲ့ဝင်တွေလေကြောင်းကနေတိုက်ခိုက်ခဲ့လို့ပါလက်စတင်ကိုယ်ဝန်ဆောင်အမျိုးသမီးတစ်ယောက်နဲ့အတူသူ့ရဲ့သမီးလေးသေဆုံးခဲ့ပါတယ်ဒါဟာဂါဇာကမ်းမြောင်ဒေသမှာဒုံးလင်းနဲ့တိုက်ခိုက်မှုလုပ်ခဲ့တဲ့အတွက်လက်တုံပြန်လာဖြစ်ပြီးဟာမတ်စ်တွေရဲ့လက်နက်ထုတ်လုပ်တဲ့စက်ရုံနှစ်ခုကိုလည်းပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အစ္စရေးစစ်တပ်တာဝန်ရှိသူတွေကပြောဆိုပါတယ်။ဂါဇာကနေပြစ်လိုက်တဲ့ဒုံးကျည်ဒဇင်းကိုဂါဇာရဲ့မြောက်ဖက်နာ Half Ashkelon အရက်ကောင်းငင်မှာအစ္စရေးရဲ့ Iron Dome ဒုံးကျည်ကာကွယ်ရေးစနစ်ကကြားပြတ်ဟန်တားခဲ့တယ်လို့အစ္စရေးစစ်ဘက်ကစနေနေ့ကပြောပါတယ်။တည်ဆုံးသွားတဲ့အမျိုးသမီးနဲ့ကလေးဟာအစ္စရေးလေကြောင်းတိုက်ခိုက်မှုကြောင့်ပြိုကျပျက်စီးတဲ့ဆောက်အုံတွေကိုရောက်နေခဲ့လို့တည်ဆုံးတာဖြစ်ပြီးဒီဆောက်အုံတွေမှာတခြားလူတော်တော်များများလည်းဒဏ်ရာရခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာနောက်ဖက်ကမ်းဒေသမှာပါလက်စတိုင်းအမျိုးသမီးတစ်ယောက်ကစစ်ဆေးရေးဂိတ်မှာကားတွေကဘုံစနစ်တန်းဖြုတ်တိုက်ခိုက်ခဲ့တဲ့အတွက်ရဲအရာရှိတစ်ယောက်ဒဏ်ရာရခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောဆိုပါတယ်။
ကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ရှင်နွေဘာလ၈ရက်နေ့မှာကျင်းပမဲ့မြမရွေးကောက်ပွဲမှာနိုင်ငံတော်ဝန်လှည့်လည်လေ့လာဖို့အတွက်ဥရောပသမ္မဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ဒီကနေ့မှာပဲရန်ကုန်မြို့တော်ကနေထွက်ခွာသွားကြပြီဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာပြင်ဆင်မှုတွေ၊မဲယုံဝန်ထမ်းတွေကိုလေ့ကျင့်သင်တန်းပေးမှုတွေနဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုစောင့်ကြည့်သွားမယ်လို့ဥရောပသမ္မဂရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဒုတိယခေါင်းဆောင် Mark Stevens ကပြောဆိုသွားပါတယ်။အရေးကြီးဆုံးကတော့မြန်မာပြည်သူလူထုမဲပေးခွင့်ရဖို့လွတ်လပ်စွာမဲပေးရွေးချယ်နိုင်ဖို့နဲ့ရွေးကောက်ပွဲနေမှာလျှို့ဝှက်မဲပေးနိုင်ဖို့ဖြစ်ပါတယ်လို့လည်း EU ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကပြောပါတယ်။နိုင်ငံရေးပါတီတွေနဲ့တွေ့ဆုံပြီးရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလွတ်လွတ်လပ်လပ်လှုပ်ရှားဆောင်ရွက်ခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုစည်းရုံးခွင့်တို့နဲ့ပတ်သက်ပြီးတော့လည်းလေ့လာချမှာဖြစ်ပါတယ်။မြန်မာရွေးကောက်ပွဲအခြေအနေတွေကိုစောင့်ကြည့်လေ့လာဖို့ဒုတိယအထုပ်ဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့မှာတော့အဖွဲ့ဝင်30ခုပါဝင်ပါတယ်မြန်မာနိုင်ငံတွင်ထိုင်းနယ်ပြည်နယ်14ခုတို့မှာတလခွေညီပါစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်ရှင
် Trans-Pacific Partnership လို့ခေါ်တဲ့လွတ်လပ်စွာကုန်သွယ်မှုနယ်မြေအရေးနဲ့ပတ်သက်ပြီးအမေရိကန်နဲ့မိတ်ဖက်17နိုင်ငံကြားအမေရိကန်ပြည်ထောင်စုရဲ့တန်ဖိုးတွေတွန်းပြင်ဖို့နဲ့အလုပ်သမားတွေကာကွယ်ပေးဖို့ကိစ္စတွေနဲ့ပတ်သက်ပြီးသဘောတူညီချက်ရတဲ့အကြောင်းအမေရိကန်သမ္မတဥပမာကပြောဆိုလိုက်ပါတယ်အမေရိကန်လုပ်သားတွေကိုအကျိုးမဲ့စေခဲ့တဲ့ခင်မမီတော့တဲ့စည်းကမ်းတွေကိုအခုသဘောတူညီချက်ကပြောင်းလဲတာဖြစ်ပြီးဒီလုပ်သားတွေအတွက်အကောင်းဆုံးသဘောတူညီချက်ရခြင်းလို့အချိန်၅နှစ်ကြာဆက်ဆက်ညှိနှိုင်းခဲ့တယ်လို့အမေရိကန်သမ္မတကစနေနေ့ပတ်စင်မိန်ခွန်းမှာပြောဆိုခဲ့ပါတယ် TPP လို့ခေါ်တဲ့ဒီ Trans-Pacific Partnership သဘောတူညီချက်ကနိုင်ငံတကာကုန်သွယ်ရေးဆေးဝါးကားနဲ့နှုတ်ထွက်ပစ္စည်းတွေအပါအဝင်စည်းကမ်းချက်တွေ ကပစီာရေလေရကနုံးလောက်ကိုကျိုးသရာမှုရှိနိုင်တဲ့ကာဆုံးကုံသွေးသောတူညီချ်ခုဖြစ်ပါတယ်။တပပသောတူညီချက်ဟာသမိုင်းမှာခိုင်မှာအကောင်းဆုံးလုပ်သားခွင့်ရေးနဲ့လုပ်ငန်းဝင်ဆိုင်ရာအဆင့်အတန်းတွေပါပြီးတကယ်လဲအားဖြင့်ဆောင်ရွက်နိုင်တယ်လို့သမ္မတဥပမာကပြောဆိုပါတယ်။ဒီသဘောတူညီချက်ကအဖွဲ့ဝင်တွေရဲ့ကုံသွေးရေးနဲ့စီးပွားရေးတိုးတက်မှုတွေကိုပိုပြီးတိုးမြင့်စေမှာဖြစ်တယ်လို့ထ ဒီနေ့တနင်္ဂနွေမနက်ခင်းလူသွားလူလာများနေတဲ့အချိန်မှာအာဖဂန်နစ္စတန်နိုင်ငံကွန်ဒူးစ်မြို့မှာအော်တိုဘလ3ရက်နေ့ကနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေစီမထားဆရာဝန်များနေကြနေ
များဖွဲ့ဖွင့်လှစ်ထားတဲ့စည်းရုံးကိုအမေရိကန်တို့လေးချောင်းကနေမှားယွင်းတိုက်ခိုက်ခဲ့မှုမှာတေဆုံးထဏ်ရာရသူတွေကိုအမေရိကန်ပြည်ထောင်စုကနစ်နာချေပေးအပ်မှာဖြစ်ပါတယ်။နစ်နာချေဘလောက်ပေးမလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပီတာခွတ်ကမနေ့စနေနေ့တုန်းကပြောပါတယ်။အမေရိကန်တို့ရဲ့စစ်စင်ရေးအတွင်းတေဆုံးထဏ်ရာရခဲ့ကြတဲ့တိုက်ခိုက်ရေးသမားတွေမဟုတ်သူတွေရဲ့အရက်သားမိသားစုတွေကိုနစ်နာချေပေးအပ်သွားမှာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်ရှင်။
2012ခုနှစ်လီဘီယားနိုင်ငံဘင်္ဂါဇီတိုက်ခိုက်မှုနဲ့ပတ်သက်ပြီးနိုင်ငံရေးဝန်ကြီးဌာနဝန်ကြီးဟောင်းဟီလာရီကလင်တန်နဲ့ဝန်ကြီးဌာနကိုစုံစမ်းစစ်ဆေးဖို့အာယုံဆိုင်လှုပ်ဆောင်ရမယ့်အလုပ်အတွက်ဖိအားပေးမှုကိုတင်းခံနေခဲ့တဲ့အတွက် Republican ဥဆောင်တဲ့ Congress လွှတ်တော်စုံစမ်းစစ်ဆေးကော်မတီအဖွဲ့ကစစ်ဆေးရေးမှူးဟောင်းတစ်ယောက်ကိုအလုပ်ဖြုတ်လိုက်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတင်ကြည့်ထိုက်တဲ့မမူးဖြူတို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မြန်မြန်ကန်တွေကိုတလဲတင်ပြပေးပါမယ်။နိုင်ငံအတွက်ရေးကြီးပြောင်းလဲဖြစ်တဲ့2015ခုနှစ်ရွေးကောက်ပွဲကျင်းပဖို့အချိန်နီးကလာချိန်မှာပဲတိုင်းသားဒေသတွေမှာတိုက်ပွဲတွေဖြစ်နေတာဟာစစ်ပွဲကိုအကြောင်းပြပြီးရွေးကောက်ပွဲကိုရရှိဆိုင်မှုဒါမှမဟုတ်စစ်ရေးတင်းမာနေတဲ့နယ်မြေတွေကပြည်သူတွေမဲပေးပိုင်ခွင့်မရှိအောင်ဖန်တီးနေသလားလို့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေကမေးခွန်းထုတ်လိုက်ပါတယ်။လုံခြုံရေးစိုးရိမ်နေရလို့တိုင်းသားနယ်မြေအတွင်းလက်နက်ကင်တွေဘက်ကမဲဆွယ်စည်းရုံးခွင့်ပိတ်ပင်ခဲ့တာရှိသလိုပြန်ခွင့်ပြုလိုက်တဲ့အခြေအနေလည်းမရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအခြေအနေတွေကိုစောင့်ကြည့်လေ့လာနေဆဲဖြစ်ပါတယ်။ဒီအကြောင်းပြည်စုံကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဟုတ်ပါတယ်တနိုင်ငံလုံးအပြစ်ခတ်ရဲစဲရေးစာချုပ် NCA လက်မှတ်ရေးထိုးပွဲကိုအောက်တိုဘာလ15ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့နဲ့နေပြည်တော်မှာလက်မှတ်ရေးထိုးဖို့ပြင်ဆင်နေချိန်မှာပဲကချင်ရှမ်းစတဲ့တိုင်းရင်းနယ်မြေတွေမှာထိုးစစ်ဆင်တိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့အပေါ်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကရွေးကောက်ပွဲကျင်းပနိုင်ရေးအခက်အခဲတွေ့လာနိုင်တယ်လို့သုံးသပ်ပြောဆိုလိုက်တာဖြစ်ပါတယ်2015အထွေထွေရွေးကောက်ပွဲကျင်းပဖို့အချိန်ကတလနီးပါးလောက်ပဲကျန်တော့တဲ့အချိန်မှာတိုင်းရင်းဒေသတွေမှာစစ်ပွဲတွေဖော်နေတာဟာစစ်ပွဲအကြောင်းပြရွေးကောက်ပွဲကိုရက်ရွှေ့နောက်ဆုတ်သွားနိုင်မှုဒိုရီမဟုတ်အနေဆုံးတိုက်ပွဲဖြစ်နေတဲ့နယ်မြေကိုမတည်ငြိမ်တဲ့နယ်မြေလို့သတ်မှတ်ပြီးနယ်မြေတွေကပြည်သူတွေမဲပေးခွင့်မရှိအောင်ဖန်တီးအနိုင်ယူဖို့ကြံဆောင်နေသလားစဉ်းစားစရာဖြစ်တယ်လို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ဗဟိုအလုံးမှုဆောင်ကော်မတီကသဘောထားထုတ်ပြန်လိုက်တာပါလက်ရှိဦးသိန်းစိန်အစိုးရရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့သဘောထားကိုမေးခွန်းထုတ်လိုပါတယ်လို့ UNFC ရဲ့ဒုဥက္ကဋ္ဌဦးနိုင်ဟန်သာက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်တလောကလည်းတမတာဦးသိန်းစိန်ကတကယ်လို့မတိမငိမ်ဖြစ်နေရင်ရွေးကောက်ပွဲကိုရက်ရွှေ့လိုက်မယ်နောက်ဆုတ်လိုက်ပိုလဲလာလာရှိတယ်ဆိုတဲ့အကြောင်းလည်းပြောရတာမလားအခုလိုနေသားမျိုးမှာသူစစ်တွေနေရာနှံ့ဖြစ်နေတော့ဒါကဒီရွေးကောက်ပွဲကိုနောက်ဆုတ်ဖို့တမင်တကာလောက်တာလားလို့ပေါ့လေအ ਨੇ ဆုံးအဖြစ်ကအဲ့ဒါလို့မဟုတ်ရင်တောင်အဲ့ဒီတိုင်းသားနယ်မြေမှာပေါ့နစစ်တွေဖြစ်နေတဲ့နေရာမှာလူထုတွေမဲဖေးခွင့်မရှိအောင်အဲ့ဒါလို့လုပ်တဲ့သဘောလည်းဖြစ်နိုင်တယ်လို့ကျွန်တော်တို့ရဲ့ဒါခံမှန်းချက်လေ
ပြီးခဲ့တဲ့လကရှမ်းပြည်နယ်တွင်းမှာအစိုးရတပ်နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSSSA တောင်ပိုင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်နယ်မြေတွင်းမှာနိုင်ငံရေးပါတီတွေစီယုံရေးမစင်ကြဘူး RCSS ဘက်ကပိတ်ပင်ခဲ့ပါတယ်ဒါပေမဲ့အောက်တိုဘာလ၁ရက်နေ့ကနေစလို့လုံခြုံရေးဂတိကဝတ်တွေအရာနှစ်ဖက်သဘောတူညီချက်နဲ့နိုင်ငံရေးပါတီတွေ RCSS ကထိန်းချုပ်နယ်မြေထဲမှာမဲဆွယ်စီယုံခွင့်ပြန်လည်ခွင့်ပေးခဲ့တာပါဒါပေမဲ့လို့အခုအချိန်ထိနယ်မြေတွင်းမှာစစ်တပ်ဘက်ကနောက်ပြန်ဆုတ်သွားတာမရှိသလိုပါတီကိုယ်စားလှယ်လောင်းနေလုံခြုံရေးအတွက်ရှမ်းတက်ကိုတတိပေးအကြောင်းကြားသွားလာကြဖို့ကိုလည်း RCSS SSA တောင်ပိုင်းတပ်ကဒုတိယဗိုလ်မှူးကြီးဆိုင်းမင်းက VOA ကိုပြောပါတယ်
ကျွန်တော်တို့ထိန်းချုပ်နယ်မြေထဲမှာဝင်ပြီးတော့မဲဆွယ်စည်းရုံးတဲ့ပါတီအနေနဲ့တော့ကျွန်တော်တို့ကြားဖြူပါတီတစ်ခုကတော့ အတရဝင်ပေါ့နော်ကျွန်တော်တို့နဲ့ဆက်သွယ်ပြီးတော့အကြောင်းကြားတာတွေတော့ရှိပါတယ်အဲ့ချပါတီနေနဲ့ကတော့တိတ်ပြီးတွေ့ရှိရတာမတွေ့ဘူးပေါ့နော်အကျွန်တော်တို့ကတော့အဖက်ဖက်ကိုဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့လှုပ်သိချင်တာပေါ့နော်ဘာကြောင့်လဲဆိုတော့အမဲဆွဲတဲ့ပါတီကိုစလေလောင်းနေမကောက်ဘောအများသောအားဖြင့်တော့ကျွန်တော်ကတော့ဒေတာတွင်းအပြည်သူရဲ့အလုံးချုပ်ရေးနဲ့ပတ်သက်ပြီးတော့စိတ်ပူတာပေါ့နော်ဘာကြောင့်လဲဆိုတော့ဒီတက်မတော်လဲတစ်ဖက်ကထိုးစစ်ဆင်လာခဲ့မယ်ဆိုရင်ကျွန်တော်တို့ကလည်းမလွဲမလျှောက်သာတိုက်ပွဲတွေဖြစ်နိုင်တဲ့အခြေအနေရှိတယ်။ဒါကြောင့်မလို့အကယ်၍လှုပ်ဆောင်မယ်ဆိုရင်တော့အကြောင်းကြားတာအကောင်ဆုံးပဲလို့ကျွန်တော်ပြောချချင်ပါတယ်။
RCSS SSA တောင်ပိုင်းတက်ဟာအခုအပြစ်ရစာချုပ်ထိုးမဲ့အဖွဲ၈ဖွဲ့တဲ့ပါဝင်ပါတယ်။ဒါပေမဲ့လို့နယ်မြေတွင်းမှာနိုင်ငံရေးပါတီတွေမဲဆွဲစည်းရုံးရေးကိုအခုချိန်ထိစောင့်ကြည့်နေဆဲဖြစ်ပြီးအောက်တိုဘာလ15ရက်နေ့နောက်ပိုင်းမှာအခြေအနေကြည့်ပြီးမဲဆွဲစည်းရုံးမှုကိုလှုပ်ဆောင်မှာဖြစ်ပါတယ်လို့ SNLD ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ်
။လက်မရေးထိုးပွဲက15ရက်ဆိုတော့လေ15ရက်နောက်ပိုင်းမှာတို့ကသွားမယ်ထင်တယ်။ကိုသူတို့ကပဲတားတယ်သူတို့ပဲကိုကြိုးတယ်ဆိုရင်အဲ့ဒီကတော့အဲလုံချုံရေးဆိုတာကဒီခုနဲ့နီးဆက်ရနီးဆက်ရကိုခုနဲ့သွားဆိုင်ရင်သွားဆိုင်မင်းမင်းသွားကြတာပဲရှိပါတယ်လုံချုံပါတယ်အကူညီပေးပါမယ်ဆိုတဲ့ဟာမျိုးကမရှိပါဘူးခင်ဗျာအခြေအနေကြီးစောက်နေတယ်ဟုတ်ကဲ့
အတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကလည်းဒီကနေ့လဲကူးမြို့နယ်အတွင်းမဲဆွယ်စီယုံရေးအောင်နိုင်ရေးခီးစဉ်အတွင်းမှာအပြစ်ရစာချုပ်အတိတတ်တဲ့အဖြစ်လက်မှတ်ရေးထိုးမလားဆိုတဲ့ပြည်သူတွေရဲ့မေးမြန်းချက်ကိုတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်မှလက်မှတ်ရေးထိုးတင်ကြောင်းကိုပြန်လည်ဖြေကြားခဲ့ပါတယ်
ကျမတို့အဖွဲ့ချုပ်ကိုဖိတ်လို့ရှိရင်ကျမတို့ကိုယ်စားလှည့်လွတ်မှာပါဒါပေမဲ့ဒီပြစ်ခတ်ရစရေးစာချုပ်ကိုကျမတို့သက်သေလက်မှတ်ထိုးဖို့အဖွဲ့အားမှာဆိုလို့ရှိရင်တိုင်းသားတွေအားလုံးစုံစုံညီညီပါနေကြပါလေစုံစုံညီညီပါတဲ့အခါမှာကျမတို့ထိုးတယ်လေကျမတို့ယုံကြည်ပါတယ
်တနိုင်ငံလုံးပြည့်ရစာချုပ်ချုပ်ဆိုနိုင်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကတနိုင်ငံလုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCD အစ်စ်မြင့်ညှိနှိုင်းရေးအဖွဲ့ကိုယ်စားလှည့် SD တို့အချိန်များစွာယူပြီးတော့ဆွေးနွေးခဲ့ပေမဲ့လို့အဲ့ဒီဆွေးနွေးမှုတွေကိုအလေးမထားဘဲသမရနဲ့အစိုးရအဖွဲ့တွေဘက်ကနိုင်ငံရေးပြဿနာကိုအေဂျင့်စွာတွေ့ဆုံဖြေရှင်းမှုစ조사နေပါတယ်လို့ကြွေးကြော်နေပေမဲ့မြမတက်မတော်ဘက်ကစီရေးအရှိန်မြင့်တိုက်ခိုက်လာနေတာဟာမိစားတစ်ဖက်ရေမုတ်တစ်ဖက်နီးဗျူဟာကိုကျင့်သုံးနေတာဖြစ်ပါတယ်လို့ညညတော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီဘက်ကအောက်တိုဘာလ10ရက်နေ့ကသဘောထားထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
မဆုမုံပြောပြပေးခဲ့တာပါအခုဆက်လက်ပြီးတော့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းတွေအပြိုင်ဆိုင်ကြိုးပမ်းနေတဲ့အထက်တိုင်းပြည်မှာမတည်မငြိမ်ဖြစ်နေတဲ့စီးပွားရေးဟာလည်းရွေးကောက်ပွဲမဲဆယ်စုယုံရေးအတွက်အရေးကြီးတဲ့ခေါင်းစဉ်တစ်ရဖြစ်နေပါတယ်စီးပွားရေးလုပ်ငန်းအတွက်ဘလို့ကိုယ်စားလှယ်လောင်းကတင့်တော်မလဲဆိုတာကိုကြက်ခတ်ဖို့ဗန်နာရေးလုပ်ငန်းတွေရှိရနယူးယောက်မြို့က Wall Street ကို VOA သတင်းတောက် Alexey Christophorus သွားရောက်လည်လာထားတာကိုတင်ပြပေးပါမယ်ရှင်
သုံးလပငွေစင်းရှင်းနှင်းတွေထွက်လာတော့မဲ့ချိန်မှာပဲကုန်စည်နှုန်းတက်တာတရုတ်နိုင်ငံစီးပွားရေးနှေးကွေးတာတွေနဲ့အတူကိုယ့်နဲ့အတွင်းအတိုးနှုန်းတွေတက်လာမဲ့အခြေအနေနဲ့ရင်းနှီးမြှုပ်နှံသူတွေကရင်ဆိုင်နေကြရတာပါဒါတွေအားလုံးရဲ့နောက်ကွယ်မှာရှိနေတဲ့အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်လို့လဲကုန်တယ်တွေကြားသဘောထားအမြင်အမျိုးမျိုးရှိနေကြတာပါ Deep Value Execution ဝန်ဆောင်မှုလုပ်ငန်းက Steven Gelfire ကတော့
Cauley Fiorina and Donald Trump both come from business. So if you're coming from business, you're probably going to be seen as business friendly.
Cauley Fiorina နဲ့ Donald Trump တို့နှစ်ယောက်စလုံးဟာစီးပွားရေးလောကကလာတဲ့သူတွေပါ။စီးပွားရေးနယ်ပယ်ကလာတဲ့အတွက်လဲစီးပွားရေးနဲ့အကျွမ်းတဝင်ရှိတယ်လို့မြင်ညံ့မှာပါ။အနည်းဆုံးတော့အစပိုင်းမှာဒီလောကမှာတော့အသာစီးရအောင်ရနေနိုင်ပါတယ
်။နိုင်ငံခြားရေးဝန်ကြီးဟောင်းလက်ဖြင့် Democratic ကိုယ်စားလှယ်လောင်းတွေထဲမှာရှေ့တန်းရောက်လာနေတဲ့ Hillary Clinton ကတော့ဆေးကုမ္ပဏီတချို့အပေါ်ဈေးနှုန်းသတ်မှတ်မယ်လို့ချိန်ချမှုတွေနဲ့အတူဈေးကွက်ကိုကင်တွယ်နိုင်ကြောင်းတက်တေပြဖို့ကြိုးပမ်းနေပါတယ်။Princeton Security ဘန်နာရေးလုပ်ငန်းက Ben Willis ကတော့
The single most important fact we have witnessed in the this race that is going on is the damage
မဲဆွယ်ပွဲမှာအရေးကြီးဆုံးအဖြစ်တွေ့နေရတာကတော့ဇီဝနီးပညာလုပ်ငန်းမှာထိခိုက်အောင် Hillary Clinton ကလုပ်ခဲ့တဲ့ကိစ္စပဲဖြစ်ပါတယ
်ဈေးထုတ်လုပ်မှုလုပ်ငန်းကဈေးနှုန်းတွေအဆမတန်မြင့်မားလွန်းနေပြီးဒါတွေကိုကင်တွယ်မယ်ဆိုပြီးစက်တင်ဘာလတည်းကဝန်ကြီးဌာန် Clinton က Twitter လူမှုကွန်ရက်မှာပြောဆိုလိုက်တာကြောင့်ဇီဝနီးပညာလုပ်ငန်းကအစုရှယ်ယာဈေးတွေ30ရာခိုင်နှုန်းအထိကျဆင်းခဲ့ပါတယ် Republican Party ကိုယ်စားလှယ်တွေထဲမှာ Trump ဟာထိုက်ဆုံးကရှိနေပေမဲ့ Ben Willis တို့လိုယင်းနှိမ့်မြုံနံသူတွေကတော့သဘောမကျကြပါဘူ
း I think Donald Trump is a buffoon and man to man I would be more likely to punch him in his face
Donald Trump ဟာပေါ်ပြက်ပြက်နဲ့ခက်ပြက်ပြက်လူတယောက်လို့ထင်ပါတယ်ကျွန်တော်ကတော့သူနဲ့မျက်နှာချင်းဆိုင်စကားပြောမယ့်အစားလက်သီးနဲ့ပဲထိုးချင်ပါတယ
် Billionaire တထဲကြီး Kevin O'Leary ကတော့ Trump ကိုစီးပွားရေးသမားတယောက်အနေနဲ့လေးစားပေမဲ့အင်ဖြူရောမှာတာဝန်ယူဖို့ဆိုရင်တော့ဒီထက်ပိုပြီးလှုပ်ဖို့လိုတယ်လို့မြင်ပါတယ
်I think people are pretty unhappy and if Trump can just show the next level which is to say all right Here's some policy.
လူတွေတိတ်စိတ်မချမ်းသာကြဘူးလို့ထင်ပါတယ်။ Trump အနေနဲ့ကဲဒီမှာကြည့်မူဝါဒတွေအခိုင်အမာရှိတယ်။ဆိုရတဲ့မှာကျုံ့နဲ့အတူလုံးမဲ့လူတွေကတော့ဒီလူတွေဆိုတာမျိုးနောက်တစ်ဆင့်တက်ပြီးပြောနိုင်မယ်ဆိုရင်တော့သူသမရဖြစ်လာနိုင်ပါတယ
်။သမရနေရအတွက်ရှင်ပြိုင်မှုဟာအ ਨੇ ဆုံးတော့ Wall Street နဲ့စီးပွားရေးလောကသားတွေကြားမှာတော့တခုထဲသောသတင်းကောင်းစတင်နေပြီလို့လည်းပြောရမှာပါရှင်။
ဒီဝေမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ28ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကိုနိုင်ဝက်စာတိုးမြင့်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ညနေ6နိုင်ခွဲကနေ9နိုင်အစားညနေ6နိုင်ကနေ9နိုင်အထိတနင်္ဂနွေကြာတင်ဆက်ပေးသွားပါမယ်။နေ့စဉ်ရုံမြင့်တန်ကြားအစီအစဉ်တွေကိုလည်းနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနင်္ဂနွေကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Asia Set 7ဂျိုရူးကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့လာမယ့်ရွေးကောက်ပွဲကနေပညာရေးကျန်းမာရေးနဲ့လူငယ်တွေကိုဓာတ်ရိုက်အကျိုးရှိစေမယ့်ကိစ္စတွေမှာပြောင်းလဲတိုးတက်လာဖို့မြန်မာနိုင်ငံကလူငယ်အများစုကမျှော်လင့်နေကြတဲ့အကြောင်းကိုမတ်တင်ကြီးလင်းကဒီတစ်ပတ်ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍမှာစူးစီးတင်ပြထားပါတယ်ရှင်
အနာဂတ်မှာခေါင်းဆောင်တွေဖြစ်လာနိုင်တဲ့မျိုးဆက်တစ်တည်းရဲ့အခမ်းအနားကလည်းအရေးကြီးတာကြောင့်ဒီရွေးကောက်ပွဲအထူးအစီအစဉ်မှာလူငယ်တွေအနေနဲ့ဒီ2015ရွေးကောက်ပွဲကနေဘလို့တိုးတက်မှုတွေပြောင်းလဲမှုတွေမျှော်လင့်နေကြသလဲဆိုတာကိုကျွန်တော်တို့နားထောင်ကြည့်ရအောင်ပ
ါရွေးကောက်ပွဲကျင်းပဖို့တလကျော်ပဲလိုတော့တာကြောင့်လူငယ်အချို့ကလည်းစိတ်လှုပ်ရှားနေကြပါတယ်အာနာရှင်စနစ်ကနေလွမြောက်ပြီးအမှန်တကယ်ပြောင်းလဲလို့ပြီလို့ပြောဆိုလိုက်တာကတော့ကိုစီရဖြစ်ပါတယ်သူအနေနဲ့လူငယ်တွေအတွက်ရောတတိုင်းပြည်လုံးအတွက်ရောအကောင်းဆုံးပြောင်းလဲမှုမျိုးမျှော်လင့်နေလို့အခုလိုပြောဆိုလိုက်ပါတယ
်လူငယ်တော်များများဖြစ်ဖြစ်လူကြီးပါဖြစ်ဖြစ်လူလက်ပါဖြစ်ဖြစ်အကုန်လုံးမျှော်လင့်တာအကောင်းဆုံးပဲပြောလို့နေအဲယူကောက်ပွဲရရမယ်ပွဲဆက်ကအဲတမ်းကြီးအတွက်တော်တော်ပြောင်းလဲဖို့ပဲအကုန်လုံးကမျှော်လင့်နေအဲပြောမယ်ဆိုလို့ရှိရင်အရင်တော့အာနာရှိစနစ်ကအုပ်ချုပ်ခဲ့တဲ့ပုံစံမျိုးပဲလို့တော်တော်များများပြည်သူရလိုလားတော့ဘူးအခုအချိန်မှာဟိုတကယ်ပဲပြောင်းလဲဖို့အချိန်နဲ့တန်းနေပြီအဲကြောင့်အတားအဝိုင်းတော်များများလည်းဒီလိုမျိုးစနစ်စိုးကြီးကိုမလိုလားကြတော့အဲ့တော့ကြောင့်ဟိုလူငယ်တွေအတွက်အကောင်းဆုံးရလဒ်ကိုပြောင်းလဲနေကြတာတော်တော်များများမှရှိမယ်လို့ပြောင်းလဲမယ်ကျွန်တော်လည်
းနောက်ထပ်လူငယ်တယောက်ကတော့လက်ရှိပြုပြင်ပြောင်းလဲရေးဟာအားရစရာမရှိတာကြောင့်ဒီထက်ပိုပြီးထိထိရောက်ရောက်ပြောင်းလဲမှုတွေပေါ်ဆောင်ပေးမဲ့အစိုးရတည်းရဲ့ကိုမျှော်လင့်တယ်လို့သူအမည်ကိုပြောပါတယ
်ပြောင်းလဲပေါ့နော်တခြားဟိုအခုအစိုးရတဲ့ကောင်းတဲ့တခြားအစိုးရဖွဲ့တယ်ပေါ့အဲ့လိုမျိုးပြောင်းလဲနေအဲ့တိုင်းမြေလည်းအများကြီးပြောင်းလဲနေတယ်သူကပြောင်းလဲရဆိုပေမဲ့လည်းအမအားရတယ်မရှိဘူးလေအဲ့ဒါကိုထပ်ပို့ပြီး
တော့ပြောင်းလဲ
ပြောင်းလဲမှုလို့လိုချင်တာပေါ့အဲကြောင့်မလို့လေတခြားဘယ်လိုပြောမလဲအတိတဲ့ဒီဘယ်ဆိုရပဲတက်တက်ပါဒီကပို့ပြီးတော့ကောင်းအောင်လုပ်ပေးနိုင်တော့အဆင်ပြေတော့
မြန်မာနိုင်ငံကိုနိုင်ငံတကာမှဝင်ဆက်ပြီးရှင်းပေါင်းတန်းနိုင်အောင်လို့တက်ချမ်းသာတဲ့နိုင်ငံတစ်နိုင်ငံဖြစ်စေချင်ကြတဲ့ဆန္ဒတွေလည်းလူငယ်တွေမှာရှိကြပါတယ်
လူတိုင်းသိတာပဲဒီမှာ260ကျော်260ဝန်းကျင်ပေါ့260ဝန်းကျင်တော့နိုင်ငံကြီးကဟိုကျွန်တော်အီသီယိုးပီးယားထက်တော့အောက်ကျသွားပြီဒါမဖြစ်သေးတဲ့ကိစ္စတွေပဲကျွန်တော်နိုင်ငံကျွန်တော်အပွင့်အစုံပြောရလို့ရှိရင်ဗျာအမေရိကန်လိုနိုင်ငံမျိုးထက်တော့သာချင်တာပေါ့ကျွန်တော်နိုင်ငံမှာတွင်းနေကမျိုးစုံထွက်တာမြန်မာနိုင်ငံကလူတွေကလည်းရမ်းတော်ကြတာ
အမကတော့ယူကော့ဘွယ်အတွက်ကိုစစ်မှန်တဲ့ယူကော့ဘွယ်တခုဖြစ်စေခြင်းနဲ့ပြီးလို့ရှိရင်နိုင်ငံကိုလည်းတကယ်ကိုလည်းတိုးတက်ပြောင်းလဲစေခြင်းနဲ့ဟုတ်လဲဆိုတော့နိုင်ငံကလေတော်တော်လေးကိုဟိုစီးပွားရေးတွေရောလူမှုရေးတွေရောစည်ရဲနေရကြပြီလေအဲ့တော့ပြောင်းလဲစေခြင်းနဲ့ဒီထက်လည်းအများကြီးတိုးတက်စေခြင်းနဲ့ကျန်းမာရေးနိုင်ငံလည်းဖြစ်စေခြင်းလေ
IT ပညာရှင်လူငယ်တဦးကလည်းနိုင်ငံတကာမှာအသုံးပြုနေကြတဲ့ Electronic Government လို့ခေါ်တဲ့အစိုးရဌာနဆိုင်ရာသတင်းအချက်အလက်တွေကိုအင်တာနက်စာမျက်နှာတွေမှာအလွယ်တကူရှာဖွေနိုင်တဲ့အထိ IT ကဏ္ဍတိုးတက်စေလိုတယ်လို့သူဆန္ဒကိုပြောပါတယ်
အမအနေနဲ့မျှော်လင့်ချက်ကဘလို့ဖြစ်မလဲဆိုတော့ဒီ IT sector တခုလုံးဒီမြန်မာပြည်အနေထားအရ development ဖြစ်ဖို့အတွက်အမအနေနဲ့အများကြီးမျှော်လင့်ချက်ရှိရပါတော့။ဒါဆိုအမကိုယ်တိုင်လည်းဒီ overseas မှာအလုပ်လုပ်ခဲ့တယ်။အဲ့မှာဆိုလို့ရှိရင်အမတို့အနေနဲ့ဒီလုပ်ခဲ့ရတဲ့ဒီ government အစိုးရနေပြီးတော့မှသူစီမှာဒီ IT နဲ့ပတ်သက်တဲ့ project တော်တော်များများရှိရဲ။အဲ့ဆိုတော့အမတို့အများကြီးလေ့လာရတယ်။အဲ့လိုထုတ်လည်ကောင်းပဲမြန်မာပြည်မှာအမတို့ဒီ government အစိုးရစီရင်နေ government project တွေ IT project တွေစတဲ့ဖြစ်အများကြီးမြုပ်လာလှုပ်လာနိုင်ဖို့မျှော်လင့်နေတယ်
နိုင်ငံရဲ့အပြောင်းလဲဟာအုတ်ချုပ်တဲ့အစိုးရအဖွဲ့ပေါ်မှာမူတည်တာကြောင့်ကောင်းမွန်တဲ့မူဝါဒတွေချမှတ်ပေးနိုင်တဲ့အစိုးရတဲ့တရက်ကိုမျှော်လင့်တယ်လို့လည်းလူငယ်တအူးကဖွင့်ဟပါဗျ
နူရိုတိုင်ငယ်မှာကဟိုအစိုးရလည်းဆက်ဆက်သွားလာတယ်ပေါ့နော်ဆက်ဆက်သွားလာတယ်ဟိုခေါင်းဆောင်တွေလည်းပြောင်းလဲနေတယ်အများကြီးဖြစ်လာတယ်ပေါ့ဆိုတော့အရှိန်မှာဘာတွေကြောင့်ရလဲဆိုတော့ဘခေါင်းဆောင်တယောက်ပြောင်းလို့ရှင်နိုင်ငံတစ်ခုလုံးကို change ဖြစ်သွားတဲ့ပုံစံမျိုးဖြစ်သွားတယ်ပေါ့နော်ဆိုတော့နောက်ခင်းချင်းမှာနောက်လာမဲ့ဒီရွေးကောက်ပွဲလွန်ကာလမှာတော့နူအနေနဲ့ပြောင်းလဲလာတော့အလူပေါ်မှာမမူတည်ပဲနဲ့ပေါ့နော်ဒီမူပေါ်မှာမူတည်ရဲ့မူကောင်းကောင်းချနိုင်တဲ့အစိုးရတရက်ကိုမျှော်လင့်ပါတယ်ဟုတ်
လာမယ့်2025အထွေထွေရွေးကောက်ပွဲကနေအစိုးရတတိယတက်လာရင်နိုင်စင်လူမှုဘဝမှာအကျိုးရှိမဲ့ပညာရေးစနစ်တိုးတက်မှုမျိုးကိုပြောလင့်နေကြပါတယ်ဒီအချင်းပြေးဝါတဲ့ဘွဲရပညာတတိယမွေးထုတ်ပေးနိုင်တဲ့ပညာရေးစနစ်မျိုးကိုအလိုရှိတယ်လို့လူငယ်တဦးကပြောပါတယ
်ကျွန်တော်တို့အဓိကပြည့်ပြောင်းလဲဖြစ်စေစေနာတော့ဟိုပါဘောနော်ဘွဲရပြီးပညာတက်ဖြစ်ပြီးတော့လူငယ်တော်တော်များတချို့ရေဘွဲရပညာတက်နဲ့မသက်ဆိုင်တဲ့အလိုတွေဝင်ပြီးလုပ်နေရရအများကြီးရှိရဗျတချို့ဆိုစပွဲထိုးရီအဲတချို့ဆိုလို့ရှိရပေါ့နော်အချိန်ပိုင်းအလုပ်လုပ်ရတဲ့အဲ့လိုပေါ့အလုပ်ပိုင်းဆိုင်ရာတွေပါငွေလုံးနေရာတွေ့နေရအဲ့ဒါကြောင့်အဓိကပညာပိုင်းဆိုင်ရာအရေးရှင်းပြောင်းလဲဖို့ပဲလို့ညွှန်နေတယ်ဗ
ျမတ်ဉွေဒီကတော့အုံနောက်ယူစီမှုတွေနည်းပါးသွားပြီးပညာတက်လူငယ်တွေအနေနဲ့ကိုယ်နိုင်ငံတိုးတက်အောင်ဆောင်ရွက်စေလိုတယ်လို့ပြောပါတယ
်အမကတော့ပညာရေးခန္ဓာမှာအထူးသဖြင့်ပေါ့နော်တိတိကျကျရောက်လို့စီခြင်းနဲ့ပညာတက်မှလည်းနိုင်ငံကတိုးတက်မှလည်းပြီးလို့ရှိရင်ဒီမှာရှိတဲ့ပညာတက်တွေကလည်းအများအဖြစ်တော့နိုင်ငံသွားပြီးတော့လုပ်ကြတာလေအဲ့ဒါကိုလည်းမဖြစ်စေချင်ဘူးဘာလို့ဆိုတော့ကိုယ်စီမှာတော့ပညာတွေတင်တယ်ပညာတွေတက်ကြတယ်ပြီးလို့ရှိရင်နိုင်ငံသူများနိုင်ငံသွားပြီးတော့လေအကျိုးပြုနေရတယ်တူတယ်လေအဲ့လိုမျိုးလည်းမဖြစ်စေချင်ဘူးသူများနိုင်ငံမှာတက်သိမ့်ပြီးတော့မှကိုယ်နိုင်ငံကိုပြန်လာအလုပ်တွေလုပ်ကိုယ်နိုင်ငံတိုးတက်ပေါ့နော်အဲ့လိုမျိုးမှဖြစ်စေချင်တယ်အဓိကတော့ပညာရေးပဲ
ပညာရေးနဲ့ဆက်ဆက်ပြီးအလုပ်အကိုင်အခွင့်အလမ်းပိုးပြီးများပြားလာစေလို့သူကတော့ကိုယ်တက်ပိုင်ဆိုပဲဖြစ်ပါတယ်
လူငယ်ကကျွန်တော်တို့နိုင်ငံမှာဟိုလူငယ်တွေကများတယ်လေပြီးကြတော့ပုံမှန်အားဖြင့်ဆိုလို့ရှိရင်ဟာအလုံးလက်မဲ့လူငယ်တွေလည်းများရဲ့ထင်တာပဲကျွန်တော်ထင်အဲ့တော့အဲ့လိုမျိုးအလုံးကန်ခွင်လန်းတွေများလာတာကောင်းလာပါတော့
ပညာရေးအပြင်တရားဥပဒေစိုးမိုးရေးကိုလည်းပိုပြီးထိရောက်စေချင်တယ်လို့လူငယ်တို့ကသူ့အမြင်ကိုအခုလိုပြောပါတယ
်အဓိကတော့ပညာရေးနဲ့တရားဥပဒေစိုးမိုးရေးနဲ့ကျန်းမာရေးနဲ့ပေါ့အဲ့ဒါသာပြည့်စုံမယ်ဆိုရင်ကျွန်တော်တို့တိုင်းပြည်အများကြီးတိုးတက်ကောင်းမှာပါတရားဥပဒေစိုးမိုးရေးဆိုတာလည်းလက်ရှိမြင်ရကြားရတာလက်ရှိအနေထားရတရားဥပဒေစိုးမိုးရေးဆိုတာဘာမှမရှိပါဘူးကိုကကာကွယ်နေရတာဖြစ်တယ
်ဒါအပြင်လူငယ်တွေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်မယ့်အခွင့်အရေးကိုအခုထပ်ပို့ပြီးလိုချင်တဲ့ဆန္ဒတွေလည်းရှိကြပါတယ
်ဒီမှာအခုစကားပြောမယ်ဆိုရင်တော့မှ VOA ကလာပြီးတော့ view မယ်ဆိုရင်တော့မှကျွန်တော်တို့လူငယ်တွေအနေနဲ့ကပုံပြေလွင်လွင်ထွက်မပြောရဲဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မှာလုံခြုံမှုမရှိဘူးလို့ခံစားနေရပြောလာ။ဟောတခါလေကိုပြောလိုက်တာကိုပြောလိုက်တာအမားတွေပါလာမယ်ဆိုလို့ရှိရင်အနောက်ကနေပြန်လိုက်လာမယ်ဟိုလာကြောက်နေရ။စုံမှုမှုဆိုတာပါလဲဆိုတော့ကျွန်တော်မသိဘူး။ကိုပြောလိုက်တာပေါ့တခါလေကြောက်ရှင်တခြားနိုင်ငံမှာဆိုလို့ရှိရင်ဖိုးဖိုးလေးလေးပြောပိုင်ခွင့်ရှိတယ်။အခုဒီမှာဆိုလို့ရှိရင်ပြောလိုက်မယ်ဆိုလို့ရှိရင်ကိုကတော့အမှန်ကိုပြောတာပဲ။ဒါပေမဲ့မခံနိုင်တဲ့လူတွေဘက်ကမခံနိုင်တဲ့အလျောက်လှုပ်လာလို့ရှိရင်ကျွန်တော်တို့ဘက်မှာဘာမှလိုက်လို့လို့မရဘူ
းလူငယ်တွေအနေနဲ့ပေါ့နော်ဟိုအရင်လိုမျိုးတိတ်ပြီးတော့ဟိုကြောက်ရွံ့နေကြမလို့တော့ဖြစ်နေကိုယ်စိတ်ထဲမှာရှိရဲခံစားချက်တွေခံယူချက်တွေကိုယ့်ရဲ့မျှော်လင့်ချက်တွေကိုတည်တည်ချာချာနဲ့အကောင့်ထဲပေါ်နိုင်တဲ့နိုင်ငံရေးအုပ်ချုပ်မှုတစ်ခုကိုမျှော်လင့်ပါတယ
်ရွေးကောက်ပွဲမှာပါဝင်ပြီးမဲထဲဖို့ကပြည်သူတွေရဲ့တာဝန်ဖြစ်တာကြောင့်လူငယ်တွေလည်းပါဝင်မဲထဲဖို့ကိုကိုဖိုးတာထူကအခုလိုတိုက်တွန်းလိုက်ပါတယ
်။ပြည်သူတိုင်းမှာတာဝန်ရှိတဲ့ကြောင့်မဲကိုထည့်ပြင်အောင်ထည့်ကြပါ။မဲထဲမှာသာပြည်ပြင်ပြောင်းလဲမှုကိုပေါ်ဆောင်နိုင်မှာဖြစ်တယ်။တချို့ကမဲကမထည့်ဘူး၊မဲစင်းမာလို့မထည့်ခြင်းဘူးလို့ဟိုအလုတ်ကကိုကလည်းကိုရီးယားလည်းအလုတ်တွေလုံနေရတဲ့ခါကျတော့ဒီအတွက်တာဟိုအချိန်နေမပေးနိုင်ဘူး။အဲအမားတိုင်းပဲသွားနေကြတာအကုန်လုံးကများသွားပြင်အဲ့လိုပဲဖြစ်နေကြတာ။ဒါပေမဲ့စူးစမ်းပြီးတော့မဲထဲနိုင်အောင်ကြိုးစားကြပါလို့ပြောချင်ပါဟုတ်ကဲ့ပ
ါလာမယ့်နိုဝင်ဘာလအထွေထွေရွေးကောက်ပွဲကနေတရားဥပဒေစိုးမိုးရေးပညာရေးကျန်းမာရေးနဲ့အခြားကဏ္ဍစုံကတိုးတက်ပြောင်းလဲမှုတွေဖြစ်ပေါ်လာဖို့ကိုမြန်မာလူငယ်တွေကမျှော်လင့်နေကြပါတယ်ရှင်ကျွန်မတင်ကြီးတင်ပ
ါမတင်ကြီးလင်းစုစည်းတင်ပြထားတဲ့ရွေးကောက်ပွဲနဲ့လူငယ်အကြောင်းကိုနားဆင်ခဲ့ရတာပါရှင်
ဗီအိုအေမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကို line to 16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line to 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာရနေခင်ပါရှင် VOE မြန်မာပိုင်းတနင်္လာနေ့ညနေခင်းအစီအစဉ်တွေကို light to meter 16.25 တို့ကနေည6နာရီကနေ9နာရီအထိထုတ်လွှင့်ပေးနေပါတယ်ဒီညနေခင်းဒုတိယပိုင်းအစီအစဉ်မှာတော့ရွေးကောက်ပွဲကာလအတွင်းတိုးချဲ့ထုတ်လွှင့်တဲ့အစီအစဉ်တွေကိုဆက်လက်နားဆင်ရမှာဖြစ်ပါတယ်ဒီလာမယ့်ရွေးကောက်ပွဲကိုလာရောက်ကြည့်ရှုတဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ဘာတွေလှုပ်ဆောင်သင့်ပါသလဲ
အဖွဲ့တွေကနေရိုးရိုးစောင့်ကြည့်ုံနဲ့တော့မပြေးဘူးအခုရွေးကောက်ပွဲကော်မရှင်ကိုသူတို့မေးရမယ်နောက်တစ်ခါဒီအခုဒါလားပြည်သူလူထုတဲကိုသူတို့ဆင်းပြီးတော့အင်တာဗျူးတွေ
ဒေါက်တာစိတ်ဝင်းပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကိုကြားရမှာပါရှင်ဒါအပြင်ရွေရောက်ကာဇာလူငယ်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုအကြောင်းငှက်ဖျားယောဂအကြောင်းနဲ့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီမိတ်ဆက်တဲ့အစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဦးဆုံးတော့ကျန်းမာရေးနဲ့သက်ဆိုင်တဲ့သတင်းဆောင်ပါတစ်ပုဒ်ကိုနားဆင်ရပါမယ်ရွေရောက်ကာဇာလူငယ်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုဟာနှိမ့်ချနေပြီးအရေးကြီးတဲ့ကာကွယ်စောင့်ရှောက်မှုတွေပေးဖို့လည်းပြက်ကွက်နေတယ်လို့ကမ္ဘာကုလသမဂ္ဂကျန်းမာရေးအရာရှိတွေကပြောဆိုလိုက်ပါတယ်။ဒီအတွက်စက်ကြောတက်တွေကျန်းမာရေးစောင့်ရှောက်မှုရေးသွေးတိုးတက်စေဖို့ WHO ကမ္ဘာကျန်းမာရေးအဖွဲ့နဲ့ UNH တို့ကစံသတ်မှတ်ချက်အသေးတွေထုတ်ပြန်လိုက်ကြတဲ့အကြောင်းဂျနီဗာမြို့ကနေ VOA သတင်းတောက် Lisa Slain ကသတင်းပေးပို့ထားပါတယ်။ပြည်စုံကမန်နာတဲ့ချန်းကတင်ဆက်ပေးထားပါတယ်ရှင်။
အသက်10နှစ်ကနေ19နှစ်ကြာလူငယ်တွေဟာရုပ်ပိုင်းသာမကစိတ်ခံစားချက်အရပါအပြောင်းလဲတွေနဲ့ကြုံကြရပါတယ်။သူတို့တွေဟာကလေးတွေလိုဆက်ဆံခံရတာမျိုးမကြိုက်ကြသလိုအရွယ်ရောက်သူတွေလိုပြုမှုနေထိုင်ဖို့လည်းမသိကြသေးတဲ့အရွယ်တွေပါ။အရွယ်ရောက်ခါကြာလူငယ်တွေအတွက်ကျန်းမာရေးစောင့်ရှောက်မှုတတ်မှတ်ချက်အစ်စ်တွေကိုပြုစုရေးသားချသူတွေကတော့လူငယ်တွေဟာကျန်းမာရေးပြဿနာတချို့နဲ့ကြုံရနိုင်တဲ့အန္တရာယ်ရှိသလိုမတမ်းမစွန့်ချေနေပဲဖြစ်ဖြစ်အသက်ဆုံးရှုံးတဲ့အထိဖြစ်နိုင်တဲ့အပြုအမူမျိုးတွေနဲ့ကြုံရတတ်တယ်လို့ဆိုပါရယ်မိခင်ကလေးနဲ့ဆက်ကြောသက်အရွယ်ကျန်းမာရေးဆိုင်ရာ WHO ညွှန်ကြားရေးမှူးအန်တနီကော့စတယ်လိုကတော့ဘဝတစ်လျှောက်လုံးနဲ့ဆိုင်တဲ့အပြုအမူတွေဟာဆက်ကြောသက်အရွယ်မှာစတယ်လို့ဆိုပါရယ်
35% of the global burden of disease starts in adolescence
ကဘာကြီးမှာဝင်ကြုံဝင်လို့ဖြစ်နေတဲ့ရောဂါတွေရဲ့35%ရာခိုင်နှုန်းဟာအရွယ်ရောက်ချိန်မှာစဖြစ်ကြတာပါအထူးသဖြင့်စိတ်ပိုင်းဆိုင်ရာကျန်းမာရေးကဏ္ဍမှာကြိုတင်ကာကွယ်တားဆီးမှုတွေဟာဘဝတစ်လျှောက်လုံးအတွက်ပဲဖြစ်ဖြစ်အရွယ်ရောက်လာမယ့်အနာဂတ်တစ်ချိန်ချိန်မှာပဲဖြစ်ဖြစ်ကြီးမားတဲ့အပြောင်းအလဲတွေဖန်တီးပေးနိုင်ပါတယ
်အရွယ်ရောက်စလူငယ်တွေသိဆုံးမှုအများဆုံးပြဿနာ၃ခုကတော့ရင်မတော်တဆမှု AIDS ရောဂါနဲ့ပတ်သက်တဲ့နာမကျန်းမှုတွေနဲ့ကိုယ့်ကိုယ်ကိုအဆုံးစီရင်မှုတွေဖြစ်တယ်လို့လည်းလေ့လာချက်ကဖော်ပြထားပါတယ် UNAIDS ရဲ့အစိမ့်မြင့်အကြံပေး Doug Van Hook ကလည်းအရွယ်ရောက်စကလေးတွေရဲ့အန္တရာယ်များတဲ့အပြုအမူကြောင့် HIV AIDS ဖြစ်နိုင်ခြေပိုများတယ်လို့ပြောပါတယ
်။ About 30 cases of new infections among adolescents happen every hour.
ရွယ်ရောက်စလူငယ်ကြားမှာရောဂါကူးစက်မှုဖြစ်တဲ့နှုန်းကတစ်နာရီမှာ30လောက်ရှိပါတယ်။လူငယ်တွေကြား HIV ပိုးကူးစက်မှုဟာအာဖရိကဆာဟာရတောင်ပိုင်းဒေသကသေဆုံးမှုတွေမှာထိပ်ဆုံးနေရာမှာရှိနေတယ်လို့ကမ္ဘာမှာလည်းဒုတိယအများဆုံးဖြစ်ပါတယ်။
စိတ်ပိုင်းဆိုင်ရာကျန်းမာရေးပြဿနာဆေးဆွဲတာအာဟာရမပြည့်ဝတာကိုယ့်ကိုယ်ကိုထိခိုက်ဒဏ်ရာရအောင်တမင်တက်တက်လောက်တာတွေနဲ့နာတာရှည်ယောဂဝေဒနာခံစားကြရတဲ့အရွယ်ရောက်စလူငယ်တော်တော်များများဟာအရေးကြီးတဲ့ကျန်းမာရေးကာကွယ်ဆောင်ရှားမှုတွေမရခဲ့ကြတာကိုလည်းလေးလာသူတွေတွေ့ရှိခဲ့ကြတာပါစံသတ်မှတ်ချက်အစ်မှာတော့အရွယ်ရောက်စလူငယ်တွေအတွက်အခမဲ့ပဲဖြစ်ဖြစ်ကုန်ကြစရိတ်တက်တာတဲ့တိုင်ပင်ဆွေးနွေးမှုမျိုးတွေပဲဖြစ်ဖြစ်ပံ့ပိုးပေးဖို့နဲ့အသက်အရွယ်လိုက်ကျန်းမာရေးဆိုင်ရာအချက်အလက်တွေရရှိနိုင်မှုမိဘတွေနဲ့တိုင်ပင်နေစရာမလိုပဲကျန်းမာရေးစောင့်ရှောက်မှုတွေခံစား권ရရှိဖို့အတွက်လည်းအကြံပြုတိုက်တွန်းထားပါတယ်ရှင
်အရွယ်ရောက်ကာစားလူငယ်တွေကျန်းမာရေးစောင့်ရှောက်မှုအကြောင်းကိုမှတ်လာတဲ့ချမ်းကစူးစီးတင်ပြခဲ့တာဖြစ်ပါတယ်နောက်ထပ်ကျန်းမာရေးနဲ့ပတ်သက်တဲ့မေးမြန်းချက်အကြောင်းတစ်ခုကိုလည်းဆက်လက်တင်ပြပေးပါမယ်အခုလိုချင်ပေါ်များတဲ့ရာသီအချိန်ကာလတွေမှာချင်းကြိုက်မခံရအောင်ဂူဆိုင်ရင်ငှက်ဖျားယောဂါကိုကြိုတင်ကာကွယ်နိုင်တဲ့အကြောင်းဒေါက်တာသန့်စောကတင်ပြထားပါတယ်ရှင
်ချင်းအားတစ်ဆင့်ကူးဆက်ပြန်ပွားတဲ့ငှက်ဖျားယောဂါဟာအသက်အန္တရာယ်ဖြစ်စေတဲ့အထိပြင်းထန်နိုင်တဲ့ယောဂါတစ်ခုဖြစ်တယ်လို့ WHO မှတ်တမ်းတွေမှာတွေ့မြင်နေရပါတယ်
ငါဖျားယောဂဖြစ်ပွားမှုတွေဟာကမ္ဘာတစ်ဝန်းမှာတဖြည်းဖြည်းရောင်းနေကြဆင်းလာနေပေမဲ့ငါဖျားဒေတာအတွင်းမှာနေထိုင်သူတွေအနေနဲ့ကတော့ငါဖျားယောဂကာကွယ်မှုတွေကိုဆက်လက်လှုပ်ဆောင်တော့ဖို့လိုအပ်တယ်လို့သိရပါတယ်။အိဆက်အနိုင်ရခံပါလေ။ချင်းအောင်လည်းအိမ်ပဲ။အဲတချို့ဆိုလို့ရှိရင်ဒီဘက်ကမှဆိုလို့ရှိရင်စေးစိတ်ချင်းအောင်ပါရေ။တုံးနိုင်ပါရှိတာကြီးဆိုတော့ရံကောင်းပါလေ။နောက်တစ
ရက်ွက်တွေမှာဆိုလို့ရှိရင်ဝင်ပြီးပြုလို့ဆိုလို့ရှိရင်မှုတ်ပေးရမျိုးခြံဝင်းထဲပါမျိုးမှုတ်ပေးရမျိုးတွေရှိတယ်။အဲ့လိုမျိုးလေးတွေကိုလည်းဒါပြုလို့ပေးလို့ရှိရင်ပို့ပြီးတော့ကောင်းတယ်ပေါ့နော်။
ငါဖျားယောဂါဟာချင်းအားတဆင့်ကုဆက်ပြန်ပွားတဲ့ယောဂါတစ်ခုဖြစ်တာကြောင့်မိမိရဲ့ပတ်ဝန်းကျင်မှာချင်းမပေါက်ဖွားအောင်နှိမ့်နေခြင်းမိမိကိုယ်ကိုချင်းကိုက်မခံရအောင်နေထိုင်ခြင်းတို့ဖြင့်ငါဖျားယောဂါမဖြစ်အောင်ကြိုတင်ကာဝယ်ထားဖို့လိုတယ်လို့ပညာရှင်တွေကဆိုကြပါတယ်။င
ါဖျားယောဂါဖြစ်ရတာဘာကြောင့်လဲ?ကျွန်တော်တို့အရင်စဉ်းစားလိုက်ရင်ချင်းကိုက်လို့ဖြစ်တာ။ချင်းကိုက်လို့ဖြစ်တယ်ဆိုလို့ရှင်ကျွန်တော်တို့အဲ့ချင်းမကိုက်အောင်ဘယ်လိုနေရမလဲ?နောက်တစ်ချက်ကအဲ့ချင်းမပေါက်ဖွားအောင်ဘယ်လိုလုပ်ရမလဲ?ဒါမျိုးလေးကျွန်တော်တို့ဟိုစဉ်းစားရမှာပေါ့နော်။နောက်တစ်ခုကခုနပြောသလိုငါဖျားဒေတာကိုသွားမယ်ဆိုလို့ရှိရင်ဘလို့ဆေးဝါးမျိုးတွေသွားတောက်သုံးနေတယ်လေပေါ့။ဒီသုံးချက်ကိုတော့ကျွန်တော်ထိကဒါစဉ်းစားမှာ
။ငါဖျားယောဂါဖြစ်ပေါ်ခံစားရပြီဆိုရင်ကြုံတွေ့ရတဲ့ယောဂါလက္ခဏာတွေအကြောင်းကိုမေးကြည့်တဲ့အခါမှာတော့
ပြပတယ်ကပင်လယ်မှုကနေတော့တမင်ပင်လယ်မှုပြန်သွားတော့ပြန်သွားတဲ့အချိန်ပြီးတော့ဒီရန်ကုန်ပြန်လာတဲ့အချိန်တော့တပတ်ကြာကြာလောက်ကျတော့ငါဖျားစားဖြစ်တယ်။အဲ့ဒီဆက်ပြတော့ဆိုတော့ကျောင်းကနေပြီးတော့ချမ်းသိမ့်ပြီးတက်လာတယ်။တောင်ချုံလည်းမနှွေးဘူးဒီတိုင်းပဲ။အပြီးတော့ခန္ဓာကိုယ်တွေပူတယ်။အပြီးတော့အိမ်ငယ်ဖျားတက်ပြီးတော့ပြန်ခေါင်းဝိုင်းရပေါ့နော်ခေါင်းနေကြိုက်ပြီးပြန်လာတယ်။အဲနောက်နေ့ကျရင်မဖြစ်ဘူး။နောက်တရက်ကြော်ချာမှအဲ့အချိန်ကိုပဲပြန်ဖြစ်တယ်
။ငယ်ဖျားယောဂပြင်းထန်ခဲ့မယ်ဆိုရင်နောက်ဆက်တွဲဆိုးကျိုးတွေခံစားရနိုင်ပြီးအသက်သေဆုံးတဲ့အထိဖြစ်ပေါ်နိုင်တယ်လို့ဒေါက်တာဆုထက်အောင်ကရှင်းပြခဲ့ပါတယ
်။စိတ်ပဲမလေးပြဖြစ်လို့ရှိရင်ကတော့တတိလိချင်းအခုနာပြောတယ်အုံနောက်တဲ့ငှက်ဖျားမဝင်လို့ရှင်တတိလိချင်းလို့တက်ချင်းလို့ဒါမျိုးကြီးအားကြီးဖြစ်နိုင်ပါလေ
ငှက်ဖျားယောဂါကိုပျောက်ကင်းအောင်ကုသနိုင်ခဲ့ပြီးတဲ့နောက်တစ်ချိန်ပြန်မဖြစ်စေဖို့အတွက်ချင်းကိုက်မခံရအောင်တတိထားနေထိုင်နေတဲ့အကြောင်းကိုမတ်မှုမှုဝင်းကအခုလိုပြပြခဲ့ပါလေ
အရင်တော့ကျတော့နေမှာနေတော့ကျတော့ဒီတိုင်းပဲမူးမီလို့ကိုဟာအနေလို့ဖြစ်တယ်လို့ထင်တယ်ပေါ့နော်နောက်ပိုင်းကျမှချင်းကကုသတယ်ဆိုတာသိပါတယ်ပြီးတော့ပြလဲမှုတကယ်လို့ပြန်မြင်ခဲ့မယ်ဆိုလို့ရှိရင်လေဥစားအိမ်နတ်မှာရှိတဲ့ချုံလေးကိုလည်းရှင်းမယ်နော်ပြီးတော့ဥစားရေဝတ်ပြီးတော့ချင်းပေါက်ဖားမဲ့နေရာတွေကိုလည်းအကုန်လုံးလုပ်မယ်နော်ပြီးတော့အိမ်မှာဒါပေါ့အဲချင်းတော်ထောင်ပြီးတော့အိမ်မယ်ပြီးတော့ဘောင်းမရှိအိမ်ကြီးလက်ရှိနေတယ်နေနေမယ်ဟုတ်ကဲ့
ငှက်ဖျားယောဂါဟာချင်းအားတဆင့်ကုသပြန့်နေတဲ့ယောဂါတစ်ခုဖြစ်တာကြောင့်ချင်းပေါ်များတဲ့ရာသီချိန်ခါတွေမှာချင်းကိုက်မခံရအောင်ခရုဆိုင်ရင်ငှက်ဖျားယောဂါကိုကြိုတင်ကာဝယ်နိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန့်ဆိုပ
ါသောတာရှင်များခင်ဗျာမြန်မာနိုင်ငံကအင်တာနက်သုံးသူတွေကြားရေပန်းစားနေတဲ့ Facebook အင်တာနက်လူမှုကွန်ရက်မှာစိတ်ဝင်စားစရာအကြောင်းအရာမျိုးစုံအပြင်လောက်ကျံဖန်တီးတဲ့သတင်းတွေအမုန်းစကားတွေလည်းမကြာခဏတွေ့နေရပါတယ်။ရွေးကောက်ပွဲလိုတိုင်းပြည်အတွက်အရေးကြီးတဲ့အချိန်အခါမျိုးမှာသတင်းတွေအမှောင်ချမခံရအောင် Facebook ကအထောက်အကူဖြစ်နိုင်ပေမဲ့ပြဿနာဖြစ်နိုင်တဲ့တွေးထိုးလုံဆောင်မှုတွေသတင်းမျိုးတွေကိုရောဘလို့ဝိုင်းဝန်းဟန်တာသွားကြမလဲဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့တောတာရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ပြီးဆက်သွယ်ရမယ့်မိမိရဲ့ဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။
အင်္ဂါနေ့ညတိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါစေရှင်။အခုတော့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေနဲ့မိတ်ဆက်ပေးတဲ့အစီအစဉ်ကိုနားဆင်ရမှာပါ။ပထမနားဆင်ရမှာကတော့ကြားကောင်းပါတီလို့အများသိကြတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဝတ်တွေကိုသိရပါမယ်။မြေမခသတင်းမီဒီယာကတင်ဆက်ထားပါတယ်ရှင်
။ကြားကောင်းပါတီလို့လူသိများတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့လာမယ့်2015ရွေးကောက်ပွဲမှာရှမ်းပြည်နယ်ကချင်ပြည်နယ်ကယားပြည်နယ်နဲ့မန္တလေးတိုင်းဒေသကြီးတွင်းကနေအမျိုးသားလွှတ်တော်ပြည်သူလွှတ်တော်ပြည်နယ်လွှတ်တော်နဲ့တိုင်းရင်းသားရေးကိုယ်စားလှယ်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်သွားမှာပါရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2008အခြေခံဥပဒေကိုပြင်ဆင်နိုင်မှုပြည်ရင်းငြိမ်းချမ်းရေးကိုအဓိကလှုပ်ဆောင်သွားမယ်လို့ပါတီဗဟိုအလုပ်မှုဆောင်ဦးခွန်မောင်ညွန့်ကအခုလိုပြောပါရယ်
เอ้ยจรุงปาดีมูวาดาโดที่ก็จรุงอุทัยเดมีมีแลပြောပါတယ်จรุงยัดตีดาโดမျက်ရှိကျွန်တော်တို့ဒီပင်လုံစာချုပ်ဂတိကူပေါ့နော်ပင်လုံသဘောတူညီချက်အဲ့ဒီပုံမှာရက်တီးပြီးတော့မှဒါကျွန်တော်တို့ရဲ့ဒီစမ်းမိနေဒီမကပေါ့နော်ဆိုတာဒီတော်စုတစ်ခုလုံးမှာတိုင်းသားတွေရဲ့အခွင့်အရေးပေါ့နော်တန်းတူညီမျှရေးပေါ့နော်ကိုယ်ပိုင်ပြတ်တန်းခွင့်ရရှိရေးပေါ့ဆိုဒီအဓိကရက်တီးပါလေအဲလက်ရှိတော့ကျွန်တော်တို့ဦးစားပေးလှုပ်ဆောင်နေတာတော့ငင်းချိုင်းကိစ္စတွေပါဆိုဒီလိုအပြစ်ခတ်ရစေကိစ္စတွေမှာအာကျွန်တော်တို့ဗာဒီယာနဲ့ကျွန်တော်ဥခရာတွေလည်းပေါင်းရင်ဆောင်ရွက်နေတာရှိပါတယ်။ဘာလို့ဆိုတော့ကျွန်တော်တို့အနေနဲ့ဒီတိုင်းပြည်မီအေးချမ်းလို့ရှိရင်ကျွန်တော်တို့တိုင်းပြည်ကတိုးတက်ဖို့မဖြစ်နိုင်ဘူးလို့ဒါကျွန်တော်တို့ဒါခံယူထားတာပေါ့နော်။အဲ့ဒီအတွက်လည်းကျွန်တော်အဓိကကိုငင်းကြေးကိုဘီလုံးတက်ပြစ်ခတ်ရစေငင်းကြေးရအောင်လားကျွန်တော်တို့တစ်ဖက်သားနေကူညီပေးနေတယ်။အဲနောက်တစ်ချက်ကလည်းဒီပြစ်ခတ်ရစေငင်းကြေးကိုရေရှည်တည်တက်ခံမြဲအောင်ပေါ့။ဆိုတော့အဲ့ဒီရွေးချက်ရှိပါတယ်အဲ့လိုမှုများမှတာပေါ့နော်ကျွန်တော်တို့တိုင်းသားရဲ့လူအနေနဲ့အဲ့ဒီတန်းတူညီမျှရေးလို့ကိုယ်ပိုင်ပြတန်းခွင့်လို့ဆိုတဲ့ဟာလေးကိုဒါရရှိလာမယ်လို့ဒါကျွန်တော်တို့ယုံကြည်တယ်အဲ့တိုင်းကျွန်တော်ရက်တည်နေပါတယ်နောက်ပြီးတော့တစ်ချက်ကတော့ဒီလက်ရှိ2008အခြေခံဥပဒေမှာကျွန်တော်တို့ပါတီနဲ့လက်မခံထားပါဘူးနော်အဲ့ဒါကြောင့်ကျွန်တော်ဒီအဓိကတော့ကျွန်တော်ကဒီရွေးကောက်ပွဲဝင်မယ်ဝင်မှလို့တော်တွင်ရောက်သွားလို့ရှိရင်ဒီအခြေခံဥပဒေပြင်ဆင်ရေးဥပဒေကထားယူတော့ဒါကျွန်တော်တို့ဒီလို့တော်တဲ့မှာရောက်နေတခြားမိဖက်ပါတီတွေနဲ့ကျွန်တော်ပူးတွဲပြီးမှဆောင်ရွက်သွားဖို့ဆိုတဲ့ရည်ရွယ်ချက်ရှိပါတယ
်။တနိုင်ငံလုံးတိုင်းတာအနေနဲ့လွတ်တော်ကိုယ်စားလှယ်158ဦးနဲ့ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးမြို့သမီးလွတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်17ရာခိုင်နှုန်းပါဝင်နေတယ်လို့သိရပါတယ
်။လက်ရှိလေသိန်းရာသိန်းကိစ္စတွေအစားပေါ့နော်ဒါတွေကဒါကျွန်တော်တို့ဒီလက်ရှိဆိုရဖြည့်ရှင်ပြီးတာမတွေ့ပါဘူး။ဟိုအနေချင်းလောက်ပဲရှိရဲဆိုတာရခိုင်နှုန်းကြည့်လို့ရှိရင်တော့မရှိသလောက်လို့ပဲပြောလို့ရပါတယ်။အဲ့တော့ဒါကျွန်တော်တို့ကလည်းဒါရေရှည်မြော်မှန်းချက်နဲ့ပေါ့ဒီလက်ရှိ2008အခြေခံဥပဒေကိုလွတ်တော်တွင်းနဲ့ပြင်ဆင်ဖို့ကျွန်တော်တို့စူးစမ်းမယ်ပေါ့နော်
။1990ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့ကြားကောင်းပါတီဟာ1988ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပေမဲ့2012ခုနှစ်မှာပါတီကိုပြန်လည်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ကျွန်တော်သိရပါမြမခသတင်းအင်ဂျင်စီကနေဗီဒီယိုကိုပြပို့လိုက်တာပါ။
SNLD ပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဝတ်တွေကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့တောင်သူလယ်သမားတွေအကျွေးကင်းအောင်စူးစမ်းမယ်လို့ဆိုတဲ့မြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေး MFDP ပါတီရဲ့ရွေးကောက်ပွဲကတိကဝတ်တွေကိုသိရမှာပါ။မြန်မာခမီဒီယာကပဲဆက်လက်တင်ဆက်ထားပါတယ်ရှင်
။တောင်သူလယ်သမားတွေနဲ့အခြေခံပြီးဖွဲ့စည်းထားတဲ့မြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီဟာတောင်သူလယ်သမားတွေရဲ့ဘဝမြင့်တင်ရေးအတွက်အဓိကလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။လာမယ့်2015ရွေးကောက်ပွဲမှာအယာဝတီတိုင်း၊ပဲခူးတိုင်း၊ရန်ကုန်တိုင်း၊မကွေးတိုင်း၊မန္တလေးတိုင်းနဲ့စကိုင်းတိုင်းတို့ကနေပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်တိုင်းပြည်သားကြီးလွှတ်တော်တို့ကနေဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်။မြန်မာနိုင်ငံတောင်သူလယ်သမားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့ကိုယ်စားလှယ်ပေါင်း286ရောင်းနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးမျိုးသမီးကိုယ်စားလှယ်လောင်းကတော့73ရာခိုင်နှုန်းပါဝင်တယ်လို့ပါတီဥက္ကဋ္ဌဦးကျော်စာဆိုးကပြောပါတယ
်။ပထမဆုံးလယ်သမားပါတီဖြစ်တဲ့အတွက်လယ်သမားကိုအခြေခံပြီးတော့မှာပဲ။လယ်သမားဖွံ့ဖြိုးတိုးတက်ရေးအရေးဆုံးလို့ပေါ့နော်။လေသမားဆိုပေမဲ့လေသမားဟာတို့တိုင်းပြည်80ရာခိုင်နှုန်းရှိနေလူကြီးရယ်80ရာခိုင်နှုန်းရှိနေတဲ့အစံတွေသူတို့ရဲ့စားဝတ်တွေအရင်ဆုံးဖြည့်ရှင်းမယ်ပြီးတော့ကျွေးကင်းအောင်အရင်ဆုံးလုပ်တယ်ပြီးတော့ကျန်းမာရေးပညာရေးဒီလေးချက်ကိုလုပ်ဖို့ပေါ့နော်အဲ့ဒီဥစ္စာကတော့ဦးရဲ့ main target ပဲဖြစ်လို့လဲလို့ပြောရရင်ဟုတ်လားကြီးတဲ့ဒီမှာကျန်းမာရေးနဲ့ပညာရေးကတော်တော်လေးနှိမ့်ကြလေသမားကဏ္ဍကြတော့လဲအမြဲတမ်းကျွေးနဲ့လုံးနဲ့ခြာတယ်လိုက်အဲ့ဒီဥစ္စာကိုရှင်းနေအောင်လုပ်မယ်တို့လေသမားတွေအားလုံးကဒီမိုကရေစီလည်းနားမလဲဒီမိုကရက်တစ်လည်းနားမလဲအားလုံးကဗိုက်စားနေတာနဲ့ကျွေးထုနေတာပဲသိတဲ့အတွက်တို့ဘိုက်ဝါအောင်ရင်ကျွေးမယ်ပြီးကြမှာကျွေးကင်းအောင်ပြုံးစုံလုပ်ဒါကြောင့်စီးပွားရေးကိုထူထောင်မယ်လို့ပဲဥပစာထားတယ
်။တောင်သူလေသမားဖွံ့ဖြိုးတိုးတက်ရေးပါတီအနေနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မဲ့အပေါ်သဘောထားအမြင်ကိုလည်းအခုလိုပြောပါတယ်
။ကာလရဲ့အချိန်ရဲ့ခေတ်ရဲ့ပြောင်းရင်အကုန်လုံးပြောင်းအဲ့ခဏခဏပြင်ရမှာပဲဟဲ့လားဒီဆိုးရလက်ထက်မှာပေါ့နောက်ဆိုးရလည်းလက်ထက်ကြလည်းပြင်ရမယ်နောက်ဆိုးရရုပ်စာဆွဲတဲ့လူတွေအားလုံးက perfect ဖြစ်အောင်ဆွဲထားတာမဟုတ်ဘူးသူဖြစ်နေသူ့အချိန်ပေါ့သူ့ကာလအဲ့တော့သူဖြစ်နေသူ့အချိန်ကာလမှာတော့မှန်ကျင်ရောမှန်လိမ့်မယ်ဒါပေမဲ့အခု2015 2020မှာကြတော့မှားအောင်မှားလိမ့်မယ်ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ရမှာတော့ဥပဒေကိုကျွတ်နေထုတ်ပါမယ
်လာမယ့်2015ရွေးကောက်ပွဲထက်နောက်လာမယ့်ရွေးကောက်ပွဲတွေကိုပဲပုံမှန်မြုံလင့်နေလို့ဆိုပါတယ
်အခုက2025ရွေးကောက်ပွဲအခုတော့ test လုပ်ကြည့်နေတာ test လုပ်ကြည့်နေတာအဲ့ဒီတော့ test မှာဘယ်လောက်အောင်မြင်တယ်လဲဘယ်လောက်ကြာရှုံးတယ်လဲဘာတွေပြုပြင်ရမလဲဘာတွေလုပ်ရမလဲဆိုတဲ့ဟာကိုအဓိကထားတာဒါကြောင့်အခုကဟလာဆောင်းဘောပဲဖြေခိုင်းနေအဆင့်လေးပဲရှိသေးတယ်ဒါဘဝကြီးကြောင်းလေးတဲ့အဆင့်ကိုပေါ့တယ်သမားတို့အဲ့ဆိုကြောင့်ဦးကတို့ဦးတို့ပါတီဝင်အားလုံးကိုဥမာထားတယ်ရွေးကောက်ပွဲဟာတို့ဘဝကိုအဆုံးဖြတ်ပေးမှာမဟုတ်သေးဘူးဟလာ2015ရွေးကောက်ပွဲဟာအင်အားကြီးအောင်လုပ်ပြီးကြမှာ2020ထိခြေလမ်းမှန်မှန်နဲ့တက်သွားဒီကြားထဲမှာလည်းမနာလည်းအလုပ်လုပ်ရမယ်လို့ဦးသေးသေးချာပြောထားတ
ာမြန်မာနိုင်ငံတောင်တူလေသမားဖွံ့ဖြိုးတိုးတက်ရေးပါတီဟာ2012ခုနှစ်နှစ်ကုန်ပိုင်းမှာစတင်ထူထောင်ခဲ့ပြီးပါတီဝင်အင်အား6000ကျော်ရှိတယ်လို့လည်းဆိုပါတယ်ကျွန်တော်သိရပါမြန်မာခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
အခုဆက်လက်ပြီးတော့ရွေးကောက်ပွဲကျင်းပမဲ့ချိန်ဤကလာရတဲ့အများနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေကလည်းအရှိန်မြင့်တက်လာနေပြီဖြစ်ပါတယ်1990ပြည့်နှစ်ရွေးကောက်ပွဲမှာရွေးကောက်တင်မြှောက်ခံခဲ့ရပြီးလက်ရှိမှာအမေရိကန်နိုင်ငံမှာရောက်ရှိနေတဲ့လွတ်တော်အမတ်တွေရဲ့သဘောထားကိုကိုဇော်ဝင်းလိုင်ကဆက်သွယ်မေးမြန်းထားပါတယ်ရှင
်1990ခုနှစ်တုန်းကပေါက်ခေါက်မဲဆန္ဒနယ်ကနေဒီမိုကရေစီပါတီကိုကိုစားပြုပြီးအနိုင်ရခဲ့တဲ့ဒေါက်တာဆင်ဝင်းကတော့ဒီနိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲကိုနိုင်ငံတကာကနေလာရောက်စောင့်ကြည့်ကြမဲ့သူတွေအနေနဲ့အပေါ်ရန်ကြောတယ်မဟုတ်ပဲတတ်နိုင်တဲ့လောက်နေရာအနက်မှာလဲလေ့လာဆောင်ကြည့်ကြဖို့လိုအပ်တယ်လို့ပြောပါတယ
်အဲထူးခြားမှုကတော့ခုနဒီအဖွဲတွေကဘလို့ပွားမလဲပေါ့နော်အဖွဲတွေကနေရိုးရိုးဆောင်ကြည့်ရုံနဲ့တော့မပေးဘူးခုနပြောသလိုပေါ့အခုရွေးကောက်ပွဲကော်မရှင်ကိုသူတို့မေးရမယ်နော်သူတို့ဒီနောက်တစ်ခါဒီအခုဒီလားပြည်သူလူထုတဲကိုသူတို့ဆင်းပြီးတော့အင်တာဗျူးတွေလုပ်ရမယ်လုပ်ပြီးတွေးရှိချက်တွေကိုတခြားရေးရမယ်ရေးရမယ်နော်အဲ့တော့ဒီမက်ဆီနဲ့မှန်မှန်တဲ့ကိစ္စတွေနော်နောက်ပြီးအမျိုးမျိုးသောအကြောင်းကြောင့်ဒီမှန်မှန်တဲ့ဟာတွေကိုအရင်နေ့ကဆုထားရမယ်အဲ့ဒီရွေးကောက်ပွဲနေ့မှာသွားလို့တော့တိတ်မဟုတ်ဘူးကျွန်တော်အမြင်ရွေးကောက်ပွဲနေ့မှာလည်းပဲတွားရမယ်နော်နောက်ပြီးတော့ဟုတ်လားခုနပြောသလိုပေါ့ရာနော်တတိုင်းပြည်လုံးကိုကာဗာမဖြစ်နိုင်တော့သူ့နေရာနဲ့သူနော်ဟိုဖြန့်ပြီးတော့နော်မြို့ရောရွာရောတော်နော်အဲစီစစ်ဖို့လိုလိမ့်မယ်ဒီတိုင်းပဲကျွန်တော်ကတော့အပေါ်ရန်လို့တော့မပြောချင်ဘူးပေါ့နော်ဒီတိုင်းလို့တော့မလွယ်ဘူးပေါ့ရ
ရုပ်ောက်ပွဲကျင်းပတဲ့နေရာမှာမဲဆင်းနေမှန်ကန်မှုမရှိရင်ဒီရုပ်ောက်ပွဲဟာစိုးရင်စရာကောင်းတဲ့အနေအထားမှာရှိတယ်လို့ဒေါက်တာဆေဝင်းကပြောပါတယ
်အဲကျွန်တော်အနေနဲ့မြင်တာတော့ဒီရုပ်ောက်ပွဲလုတ်တယ်ပေါ့เนาะကျွန်တော်တို့1990ဟုတ်လား1990တုန်းကလုတ်တဲ့ခါမှာဒီရွေးကောက်ပွဲလုတ်တဲ့နေ့မှာဟုတ်လားတရားမျှတမှုရှိဖို့เนาะဟိုရှင်းရှင်းပြောရင်တော့မက်ဆေ့တွေကိုဟိုအမှန်တိုင်းเนาะကြေညာဖို့ဒါတွေကအရေးကြီးပါတယ်ဒါမလို့အဲ့ဒီမတိုင်မီမှာစပြီးတော့မက်ဆေ့ကိုဟုတ်လားအမှန်တိုင်းမရှိဘူးဆိုရင်တော့စိုးရင်စရာပဲဒါစိုးရင်စရာပဲဘယ်လိုလုပ်ကျွန်တော်တို့စစ်မလဲအဲ့ဒါကိုနော်ဟုတ်လားနောက်ပြီးတော့ဟိုတချို့လူကပြောနေတာလာမဲမပေးတဲ့လူတွေကကျုပ်တို့လူတွေပဲဆိုပြီးတော့ဟုတ်လားအဲအဲ့လိုပြောကြတာဟောနော်ဆိုတော့အဲ့ဒါမျိုးမဖြစ်ဖို့လိုလိမ့်မယ်လို့ကျွန်တော်မြင်တယ
်အခြေခံဥပဒေကိုပြင်ဆင်ပြီးအရေးကြီးတဲ့ပြဿနာတွေကိုအရင်ဖြေရှင်းဖို့လိုအပ်တယ်လို့လည်းဒေါက်တာဆေဝင်းကပြောပါတယ်
အထူးသဖြင့်တော့အခြေခံဥပဒေမပြင်မလွယ်ဘူးနော်နောက်တစ်ခုကတော့ဒီဥတိန်ဆိုင်ပဲပြောတော့အရေးကြီးတဲ့ပြဿနာတွေကိုအရင်ရှင်းရမှာအရေးကြီးတဲ့ပြဿနာဆိုတော့အရေးကြီးတဲ့ပြဿနာတွေကိုတော့အချိန်ကာလအရာတွန်းထုတ်လိုက်တယ်တွန်းထုတ်လိုက်ပြီးတော့ရွေးကောက်ပွဲပြီးရောပြီးပရမပိုင်းတော့ရွေးကောက်ပွဲမတိုင်မီမှာအပြစ်ခတ်ရစေရေးဖြစ်မယ်အာရွေးကောက်ပွဲမတိုင်မီမှာနော်ဒီမွေးရေးဆေးဝါးတွေမရှိတော့ဘူးအာရွေးကောက်ပွဲနောက်ပြီးရင်ဒီတချို့ဟာတွေပေါ့ရစီးပွားရေးဆိုင်နဲ့ပုံကိုပြောတာတွေလည်းရှိပါတယ်အရေးကြီးတာတွေကိုမလုပ်ဘူးတွန်းထုတ်လိုက်တယ်ရွေးကောက်ပွဲနောက်အခုရွေးကောက်ပွဲလာပြီနောက်ရွေးကောက်ပွဲရောက်ရင်နောက်တစ်ယောက်ဖြစ်ချင်းဖြစ်မယ်ဦးသိန်းစိန်ပဲပြန်ဖြစ်ချင်းဖြစ်မယ်ဦးသိန်းစိန်ပြန်ဖြစ်ရင်မလုပ်မလဲရွေးကောက်ပွဲပြီးနေပြီလေနော်တို့အရေးကြီးတဲ့ဟာတွေမဆုံးပြသေးဘူးနောက်ရွေးကောက်ပွဲကိုတွန်းသွားမှာလားနော်နောက်တယောက်ဆိုရင်လည်းဘာကျုပ်နဲ့မဆိုင်ဘူးညာကိုရင်တော့ဥသိမ့်စိန်လောက်တာပဲဟုတ်လားအခုပိုကျုပ်ဟိုမှုကြီးစောမအောင်လောက်သွားတာပဲဆိုသလိုဒါမျိုးလုပ်ရင်ဟောဘယ်လိုလုပ်မလဲကျွန်တော်တို့ပြည်သူလူထုရောအကုန်လုံးကတော့တိတော့တိပါလေဒါမလို့ကြည့်ဖို့လို့တော့
ပြည်ခံပြုတ်ပါတီအတွင်းဖြစ်သွားခဲ့တဲ့နိုင်ငံရေးအရှုပ်ထွေးတွေနဲ့ပတ်သက်လို့လည်းဒေါက်တာစေဝင်းကအခုလိုမှချက်ပေးပါတယ်
။အဲ့ဒီပုံမှာအချက်နှစ်ချက်ပေါ့နော်။တစ်ချက်ကတော့ကျန်းခိုင်ဖွံ့ဖြိုးပါတီဟာတကယ်ပဲနော်တတ်မတော်နဲ့ကင်းကင်းရှင်းရှင်းရှိသလား။ဒါရှင်းရှင်းဖို့လိုတယ်လေ။နော်ပြည်သူလူထုပုံကိုချပြဖို့လိုတယ်။နော်အကျိုးတို့ကတော့တတ်မတော်နဲ့ရှင်းကင်းကင်းရှင်းရှင်းဖြစ်သွားပြီ။ကျိုးတို့ရဲ့ဟုတ်လားဒီလောက်ကိုင်းမဲ့အလုပ်တရားဒီလိုတွေရှိရယ်နော်ဒီပေါ်မှာဒီလိုသဘောထားတွေရှိရယ်နော်ဆိုတော့ကျွန်တော်တို့ဒီအခုအချိန်မှာတော့တော်တော်ရှင်းပါတယ်နော်ဟုတ်လား4 3 6 4 6 6လားနော်အဲ့လိုဟိုကိစ္စတွေဘာတွေမှာကြန့်ခိုင်ရေးပါတီရဲ့ရည်တည်ချက်ကိုကျွန်တော်တို့သိနေတာပဲတိုးတော်လေတို့နေရှင်းရမယ်နော်နောက်ဒုတိယအချက်ကတော့ဒါသူတို့ပါတီတွင်ပြဿနာဒါပေမဲ့ဒီပါတီတွင်ပြဿနာမှာကျွန်တော်ကြားရတဲ့သတင်းကစစ်တပ်နဲ့ဝိုင်းနေပြုတ်လေဆိုတော့ဒီနိုင်ငံရေးပါတီတခုကိုစစ်တပ်ကဝိုင်းမှုဆိုတာကဘလို့မှကောင်းတဲ့အလားလားမဟုတ်ဘူးဒါတော့အာကြံ့ခံရေးဖြစ်နေလို့ပဲကွာလို့ကျွန်တော်ပြောလို့မရဘူးနိုင်ငံရေးပါတီကိုစစ်တပ်နဲ့ဝိုင်းပြီးတော့ဟုတ်လားပြုတ်ပြင်ပြောင်းလဲတဲ့ဆိုတဲ့ပုံစံမျိုးကလုံးဝမကောင်းဘူးနော်
ဟုတ်ပါတယ်ကျွန်တော်အဲ့ဒါကိုမေးချင်တာပါအဓိကကဘာလဲဆိုတော့ဒီသူတို့လိုအပ်တဲ့ပုံစံမဝင်လို့ရှိရင်သူတို့အချင်းချင်းတောင်မှသူတို့ကလိုအပ်ရင်တက်အင်အားကိုသုံးမယ်ဆိုတော့ပုံစံကိုသူတို့ပြလိုက်တာလားတစ်ဖက်မှာဒီဟိုပေါ့သူတို့အချင်းချင်းကိုသတိပေးတာလဲရောက်တယ်နောက်ပြီးတော့တိုက်ခန့်အင်အားစုတွေနိုင်ငံအင်အားစုတွေကိုလည်းလမ်းပြီးသတိပေးရရောက်တယ်ပုံစံမျိုးများသူတို့အဲ့လိုလှုပ်ပြလိုက်သလားဆိုတော့
အဲလှုပ်ပြတာတဲ့လိုအပ်လို့လည်းဖြစ်နိုင်တယ်သူတို့ထဲမှာလိုအပ်လို့လည်းဖြစ်နိုင်တယ်ဒါကြောင့်တော့ကျွန်တော်ပြောတာကနိုဝင်ဘာလ10ရက်နောက်ပိုင်းကိုလည်းကြည့်ပါဦးတိတ်ပြီးတော့စိတ်မစောဖို့เนาะကျွန်တော်တို့1990ရွေးကောက်ပွဲရအတွေ့အကြုံရတိတ်ပြီးစိတ်မစောဖို့เนาะအဲဒါပြောတာပ
ါဒေါက်တာစင်ဝင်းဟာ1990ပြည့်နှစ်ရွေးကောက်ပွဲပြီးနောက်ပိုင်းပြည်ပကိုထွက်လာကြတဲ့တခြားလွတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ NCGUB အဝေးရောက်ညွန့်ပေါင်းအစိုးရအဖွဲ့မှဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်1990ခုနှစ်ရွေးကောက်ပွဲအတွင်းချင်းပြင်းနဲ့ဟာခါမြို့နယ်ကိုကိုစားပြုပြီးတတိပုဂ္ဂလကိုယ်စားလှယ်အဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတဲ့ဥလျံအုပ်ကလည်းအဲ့ဒီတော့ကရွေးကောက်ပွဲအခြေအနေနဲ့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲရဲ့ကွာခြားချက်တွေကိုအခုလိုနန်းရှင်ပြပါတယ
်အခု1990တုန်းကရွေးကောက်ပွဲနဲ့အခုရွေးကောက်ပွဲကအများကြီးကွာမယ်ဘာဖြစ်လို့ဆိုတော့ရှင်အဲ့တုန်းကအခုဒီအခုခါလို့မီဒီယာကတိတ်မကောင်းသေးဘူးအခုကမီဒီယာတိတ်ကောင်းတယ်ပြီးတော့အဲ့တုန်းကတော့ဟိုကျွန်တော်အဲ့ဒီဘောချိုကြီးသောမောင်ကတော့လူလလရုပ်ကိုပေးရုပ်လုပ်ပေးမယ်ဆိုပြီးတော့လို့တာပေါ့လေဒါပေမဲ့တုန်းကကျွန်တော်အချို့ရှေ့အများကြီးရှိတယ်အာကျွန်တော်နိုင်လို့တာတရားတွေလုခေါ်တာပါအချက်တိအများကြီးရှိကျွန်တော်ဆိုရှင်အဲ့ဒီရုပ်ကိုမတိုင်မှာဖန်ခံတယ်လို့ပါလို့ရေးမင်းကြီးရုံးမှာခေါ်ပြီးတော့အကုန်လုံးကိုအာဒီဒီမောင်စီဖက်ကအမတ်လောင်းတွေကိုခေါ်ပြီးတော့ခိုက်တာဟိုအထူးသဖြင့်ကျွန်တော်တို့ကိုဆိုပြီးတော့ဆိုရင်ဖမ်းဖို့တော့သူတို့ဆူထားတယ်ဒါပေမဲ့အဲ့တုန်းကဟာခါမှာရေမင်းကြီးကသူကခင်ဗျားတို့တဖက်ကဒီ NUP ဖက်ကတိုင်တိုင်တော်တော့ဥစားဟာအခြေမင်းမရှိဘူးတဲ့မခိုင်လုံဘူးဆိုဟိုတဖက်ကဒီအတိုက်ခံဖေးကနဲ့တိုင်ုံနဲ့ဒီလိုသူတို့ကိုဖန်ထားမယ်ဆိုရင်မတရားဘူးဆိုတော့အဲ့ဒါအမခံထားတယ်လို့ကျွန်တော်အကျတယ်အဲ့ဒါကရေမင်းကြီးရေမင်းကြီးရဲ့လှုပ်ဆောင်ချက်ပဲလို့သူကမျက်ရှိရတယ
်အခုအနေထားရောအခုအဲ့တော့ကတော့90ရွေးကောက်ပွဲပေါ့နော်အခုလက်ရှိနိုမလာရှင်းနေမှာကျင်းပမဲ့ရွေးကောက်ပွဲအပေါ်အမြင်ရောဘယ်လိုရှိသလဲ
အခုရွေးကောက်ပွဲမှာတော့ပြောလို့မရဘူးဒါပေမဲ့အခါတင်းကိုရုပ်ကိုပေးကုန်မရှင်ကနဲ့ဆအစိုးရလူလိုဖြစ်နေတော့လေသူတို့ကအများကြီးလှဲကွက်အများကြီးတုံးနိုင်တယ်လို့ကျွန်တော်ဆိုဆက်ဆိုတော့အာကျွန်တော်တို့ကြားနေဆိုပြီးတော့အဲ့ဒါတခါတည်းစီစီပုတ်အများကြီးလိုတယ်ဆိုတော့စီစီပုတ်ဆိုလို့ဥစားမှာဘလို့သူတို့စီစနိုင်မလဲမသိဘူးဒီ NLD ပါတီကအကြီးဆုံးပါတီဆိုတော့သူတို့ကအများကြီးအဲ့ဒါမျိုးကိုအာဆုံဆိုင်ရတော့အများကြီးတခါသူတို့ကအဲ့ဒါတတိအများကြီးယူဖို့ဒီ image လိုလိမ့်မယ်လို့ထင်နေတော့မဟုတ်လို့ရှိရင်ဒီ commission ကိုတိုင်ကနဲ့အစိုးရဖိတ်ကနဲ့ဇက်တင်နေတဲ့သဘောရှိနေတော့အဲ့ဒါကျွန်တော်တို့တကယ့်ကိုဒီ တရားမျှတတဲ့ရေကိုပွဲလွတ်လပ်တဲ့ကြောက်ကိုပွဲလို့ခေါ်လာလို့တော့အဲ့ဒါကျွန်တော်ဖြစ်မယ်လို့တိတ်ကျွန်တော်ကမမြင်လို့ဘူးကြိုတင်မဲ့ပေးမှုဟာလဲအနာရပါတီအနာရရေးအတွက်လှုပ်တဲ့သဘောတက်ရောက်နေတယ်လို့ဥလျာဥကထောက်ပြပါတယ်အရင်ကဆိုပါတော့ဒီကြိုတင်မဲ့ပေးတာတို့ဘာလို့လှုပ်တယ်ဒါပေမဲ့ဒီကြိုတင်မဲ့ပေးတာတို့ဘာလို့ပို့ပြီးတော့ဆိုးသွားတယ်လေတိုက်ခံတွေအတွက်ဆိုတော့အခ ပြရပြဖြစ်နိုင်တယ်လို့ကျွန်တော်စပါတယ်ဘာဖြစ်လို့နိုင်ငံချမ်းမှာရောက်နေတဲ့အချို့ဟာတို့ဆွေးဆိုးစီးင်းထဲမှာမေးပြီးပိုင်ခုစီးင်းထဲမှာသူတို့ပါချင်မှာပါမှာချင်းပြင်းတဲ့အတွင်းကိုနိုင်ငံတကာကလေးလာစောင့်ကြည့်သူတွေရောက်မလာနိုင်ရင်တော့ရွေးကောက်ပွဲတရားမျှတမှုရှိနိုင်မယ်မထင်ဘူးလို့လဲဥလျံဥက္ကပြောပါတယ်အဲဒီဟာကတော့မလွယ်ဘူးဘယ်လိုလုပ်မလဲဆိုလို့စတော့ဘာဖြစ်လို့ဆိုလို့ ตัวเรียกโฮซาออซาก็อเมริกาลุโมเนี่ยเดี๋ยวก็ไปมาวินเนี่ยลุดเรียกเลยเดี๋ยวสวัสดีทุกคนมากินเนี่ยลุดเรียกอเมริกาสิเล็กไม่ใช่เนี่ยเดี๋ยวนั่งเช่าตาจะมาลาลุสิ่งเดี๋ยวเดี๋ยวจะมาจะไหนไปตรงไหนเดี๋ยวเดี๋ยวเมื่อตาผู้สิ่งไม่ใช่เลยลาบุลุดเรียกแล้วตัวโตก็โฮซาลุดเรียกไม่ใช่เนี่ยเดี๋ยวเมื่อตาผู้พินัยไม่ใช่เนี่ยอุลยาโอฮาซีแอนเอฟ
ချင်းမျိုးသားတအူမှာအလဲကြဥက္ကဋ္ဌဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်ခင်ဗျာရွေးကောက်ပွဲနဲ့ပတ်သက်ပြီးထောင်ကူကူးဆယ်ပြည့်နှစ်ရွေးကောက်ပွဲမှာရွေးချယ်ခံခဲ့ရတဲ့ကိုယ်စားလှယ်ဟောင်းတွေကိုကိုယ်စားဝင်လိုင်ကတွေ့ဆုံမြင်မြန်ခဲ့တာဖြစ်ပါတယ်ရှင် တူရကီနိုင်ငံအန်ကာရာမြို့တော်ကညင်ကြစွာဆန္ဒပြပွဲအတွင်ဘုံးပေါက်ကွဲမှု2ချိန်ဖြစ်ပွားပြီးအနည်းဆုံးလူပေါင်း90ငါးဦးသေဆုံးခဲ့ရတဲ့အပေါ်ဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံတော်ဝန်ဝန်ရဲပူဆွေးနေကြသလိုထောင်ပေါင်းများစွာသောလူတွေအန်ကာရာမြို့လယ်ကိုစုဝေးကြပြီးတူရကီအစိုးရကိုစန့်ကျင်ကြွေးကြော်နေကြပါတယ်အစောပိုင်းတုန်းကအဆောင်တွေတင်းတင်းကြပ်ကြပ်ချပြီးပိတ်ထားတဲ့မနေ့စနေနေ
တစ်မျိုးကိုပထမဆုံးအချိန်အဖြစ်သုံးစွဲနေတယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကဒီကနေ့ပြောဆိုလိုက်ပါတယ်။ရုရှားတို့ရဲ့သတင်းနှပတ်ကြားဆီးရီးယားနိုင်ငံအပေါ်လေကြောင်းတိုက်ခိုက်မှုတွေအတွင်းစင်ခဲပေါက်ကွဲတဲ့ဘုံတွေကိုရုရှားတို့ကိုယ်တိုင်အသုံးပြုခဲ့သလား။ဒါမှမဟုတ်ဆီးရီးယားအစိုးရစစ်တပ်ကိုထောက်ပံ့ပေးရသလားဆိုတဲ့အပေါ်မှာစိုးရိမ်မှုတွေတိုးပွားလာစေတယ်လို့လည်းအမေရိကန်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီး HRW ကပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မနေ့ခင်းလူသွားလူလာများတဲ့အချိန်မှာပဲနိုင်ငံခြားတပ်ဖွဲ့ဝင်တွေပါတဲ့လုံခြုံရေးတပ်ဖွဲ့တစ်ခုကိုတာလီဘန်အသေးခံဘုံခွဲသမားကကားဘုံခွဲတိုက်ခိုက်ခဲ့ပါတယ်ဒီတိုက်ခိုက်မှုကြောင့်အရက်သား၃ယောက်ထိခိုက်ဒဏ်ရာရတယ်လို့အာဖဂန်ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပေမဲ့နိုင်ငံခြားတပ်ဖွဲ့ဝင်တွေထိခိုက်ဒဏ်ရာရမှုရှိမရှိဆိုတဲ့သတင်းကိုတော့ထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူးအာဖဂန်နစ္စတန်နိုင်ငံခွန်ဒူးစ်မြို့မှာအောက်တိုဘာလ3ရက်နေ့ကနယ်စည်းမထဆရာဝန်များအဖွဲ့ကဖွင့်လှစ်ထားတဲ့စည်းရုံးကိုအမေရိကန်တို့လေကြောင်းကနေမှားယွင်းတိုက်ခိုက်မှုမှာသေဆုံးဒဏ်ရာရသူတွေကိုအမေရိကန်ပြည်ထောင်စုကနေနာချေပေးအပ်မှာဖြစ်ပါတယ်နေနာချေဘလောက်ပေးမလဲဆိုတာကိုမဆုံးဖြတ်ရသေးဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပီတာခွတ်ကမနေ့စနေနေ့ကပြောပါတယ်အမေရိကန်တို့ရဲ့စစ်စင်ရေးအတွင်းသေဆုံးထင်ရရကြတဲ့တိုက်ခိုက်ရေးသမားတွေမဟုတ်တဲ့အရက်သားမိသားစုတွေကိုနင့်နာချေပေးအပ်မှာဖြစ်တယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်အမေရိကန်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းစေကူသားမှုခံယူနေတဲ့သူ၁၀ဦးနဲ့နယ်စည်းမထဆရာဝန်များအဖွဲ့ရဲ့ဝန်ထမ်း၁၂ဦးတို့သေဆုံးခဲ့တယ်လို့ MSF ကပြောဆိုထားပါရယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်မြန်မာရွေးကောက်ပွဲအတွင်းနိုင်ငံတော်ကလှည့်လည်လေ့လာဖို့အတွက်ဥရောပသမ္မတရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တို့ဟာဒီကနေ့မှပဲရန်ကုန်မြို့တော်ကနေစတင်ထွက်ခွာသွားကြပြီဖြစ်ပါလိမ့်ရှင်
။တရင်အချင်းချုပ်ကိုမတင်ထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရမှုကမှစုမုံဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santo ဖြစ်ပါတယ်။ VOA American သံညနေပဲမြန်မာဘာသာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။သောတာရှင်များအားလုံးစန္ဒာနဲ့ဘဝတစ်ထပ်တည်းကြကြပါစေ။ VOA မြန်မာဘာသာအစီအစဉ်ကိုနားဆင်ကြကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်နှစ်နာရီကြာမှပြန်လည်ဆုံတွေ့ကြတာပေါ့ရှင်။ကျမရှားဖောင်းပါ
This program has come to you from the Voice of America, Washington.